Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ဒီဇင်ဘာလ24ရက်တောက်ကြနေ့ခရစ်စမတ်အကြိုညဘက်အတွက်အစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေပြီးတော့ဒါရိုက်အသံထွက်နေပါပြီရှင်။ဒီမှာဆုမြတ်ပါပါရှင်။အခုညဘက်အတွက်အစီအစဉ်တွေကိုစီစဉ်တင်ဆက်ပေးသွားပါမယ်။
ပြန်ခင်ကြပါစေခင်ဗျာဒီကနေ့ညသတင်းတွေထဲမှာကီဗီနယ်တွင်လက်နက်ကြီးတွေနဲ့ရောလေကြောင်းကပါတိုက်ခိုက်နေကြတယ်ရပ်ဖို့အမေရိကန်နဲ့မဟာမိတ်နိုင်ငံတွေကမြန်မာနိုင်ငံဆိုင်ရာတာမန်ကြီးတွေတောင်းဆိုလိုက်တဲ့သတင်းနဲ့အတူဘင်္ဂလားဒေ့ရှ်ကဒိုတင်ပေါ်မီလောင်လို့38ယောက်ထက်မနည်းတည်ဆုံးသွားတော့ထိုင်းမှာပြည်တွင်းကလူချင်းချင်းကြောင့်အိုမီကရွန်ကိုဗစ်ဗီဇမျိုးကွဲစရိုက်ကူးစက်မှုပထမဆုံးရှိခဲ့တာစတဲ့သတင်းတွေအပါအဝင်မြန်မာဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုလက်ခင်ပြထွေးနဲ့ကျွန်တော်ကြော်သိပြောပြပါမယ်ခင်ဗျာ
ကရင်ပြည်နယ်ထဲက 6K ကဒေတာဘက်ကိုစစ်တပ်ကဒီနေ့ညပိုင်းမှာလဲဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ
်။ဒီနေ့သူတို့နှစ်ခေါက်ဒီနှစ်ခေါက်လာတာပေါ့နော်။ဒီနှစ်ခေါက်လာတာသူတို့ကဟိုကျွန်တော်တို့ဂျီရီကွန်သူတို့စခန်းပေါ့။အဲ့ဒီနေရာကိုအဓိကထားပြစ်မှတ်ထားတယ်။ဂျီရီကွန်စခန်းက PDF တွေတင်နန်းတေးတဲ့စခန်းပေါ့နော်။
စစ်ကောင်စီတပ်တွေဝေဟင်ကနေတိုက်ခိုက်တာအပြင်လက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ထိုင်းနိုင်ငံဘက်ကိုလက်နက်ကြီးချီတွေချရောက်ခဲ့ပါတယ်။အခုလိုကရင်ပြည်နယ်ဘက်ကိုစစ်တပ်ကထိုးစစ်ဆင်နေတယ်လို့သခိုင်းတိုင်းထဲမှာလည်းလေကြောင်းတိုက်ခိုက်မှုတွေလုပ်နေပါတယ်။အဲဒီဘက်ကတိုက်ပွဲတွေအတွင်းအရသာတေဆုံမှုတွေလည်းရှိပါတယ်။ကချင်ဘက်မှာလည်းစစ်တပ်နဲ့ KIA တပ်တွေတိုက်ပွဲဖြစ်နေပါတယ်။အခုလိုမျိုးဒီမြန်မာနိုင်ငံနေရာစုံမှာဖြစ်နေတဲ့တိုက်ပွဲတွေအကြောင်းသတင်းတွေကိုဒီနေ့ညမှာထုတ်ပြန်ပေးသွားမှာပါ။အပတ်စဉ်အစီအစဉ်တွေဖြစ်တဲ့သုတဆောင်နဲ့ American တခွင်သိပ္ပံနဲ့ဤပညာ American အမျိုးသမီးကဏ္ဍတို့ကိုလည်းနားဆင်ရမှာပါအခုအရင်ဆုံးကတော့ကမ္ဘာမှာထိတ်တန်းရောက်နေတဲ့မြန်မာနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခင်ဖြူထွေးတို့ကအကြည့်ညာပေးကြပါမယ်ရှင
်ခရင်ပြည်နယ်တွင်းမှာမြန်မာစစ်တပ်ကလက်နက်ကြီးတွေနဲ့တိုက်ခတ်တာပါအဝင်အရသာပြည်သူတွေပေါ်တိုက်ခိုက်မှုတွေဟာနိုင်ငံတကာလူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေကိုချိုးဖောက်နေတဲ့အတွက်အဲဒီလိုရပ်ကိုရပ်တန့်ဖို့အမေရိကန်ပြည်ထောင်စု UK Norway New Zealand Australia Canada Switzerland မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂတန်ယုံနဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရဲ့တန်ယုံတွေကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။တိုက်ခိုက်မှုတွေကြောင့်ထောင်နဲ့ချီတဲ့ပြည်သူတွေအိုးအိမ်ဆုံးခွာထွက်ပြေးနေရပြီးလူသားချင်းစာနာထောက်ထားမှုအကူအညီတွေရေးပေါ်လိုအပ်နေတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာတာဝန်ကြီးတွေတန်ယုံယာယီတာဝန်ခံတွေတန်ယုံအကြီးအကဲတွေပူးပေါင်းလက်မှတ်ရေးထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ကင်ဘီနယ်တွင်မြန်မာစစ်တပ်ကလေကြောင်းကနေထိုးစစ်ဆင်တိုက်ခိုက်နေတဲ့အတွက်ညဇက်ဒေသကိုလေရင်မပြန်တမ်းရနေပြီးသတ်မှတ်ပေးဖို့ကရင်မျိုးသားအစည်းအဝေး KNU ကအရေးပေါ်တောင်းဆိုထားပြီးစစ်လေရင်တွေဟာအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်နေတယ်လို့ပြောပါရယ်မြန်မာနိုင်ငံဘက်ကဒုက္ခသည် 3,400 လောက်ထိုင်းဘက်မှာခိုးလို့နေပြီးနောက်ထပ်ထောင်နဲ့ချီတဲ့ဒုက္ခသည်တွေလည်းထိုင်းဘက်ကိုဝင်ဝင်ရှာဖို့အတွက်ညံစက်မှာစောင့်ဆိုင်းနေတဲ့အကြောင်းထိုင်းအရာရှိတွေကပြောပါရယ်စစ်ကောင်စီဘက်ကတော့ကရင်ပြည်နယ်တွင်ထိုးစစ်ဆင်တိုက်ခိုက်နေတာတွေနဲ့ပတ်သက်လို့မှတ်ချက်တစုံတရာပြောဆိုတာမျိုးမရှိသေးပါဘူး
လက်ဆောင်မှုနဲ့ထောင်နဲ့ချမှတ်ခံထားရတဲ့တောင်ကိုရီးယားသမ္မတဟောင်းပက်ကွန်ဟေကိုတောင်ကိုရီးယားသမ္မတမွချေရင်ကလွန်ငင်းချမ်းသာခွင့်ပေးလိုက်တဲ့အကြောင်းတရားရေးဝန်ကြီးဌာနကဒီကနေ့တောက်ကြနေမှာကျင်းပပါရယ်သမ္မတဟောင်းပက်ကွန်ဟေဟာ2019ခုနှစ်ကတောင်ကိုရီးယားပါလီမန်ကတရားစွဲဆိုပြီးဖွဲ့စည်းပုံအခြေခံဥပဒေတရားရုံးရဲ့အမိန့်နဲ့ယာရုကဖယ်ရှားခံခဲ့ရတဲ့ပထမဆုံးဒီမိုကရေစီနှိကျရွေးချယ်တင်မြှောက်ခံရတဲ့သမ္မတဖြစ်ပါရယ်လက်ရှိထောင်နဲ့ချမှတ်ခံထားရတဲ့ Samsung Electronics Company အကြီးအကဲအပါအဝင်စီးပွားရေး Corporation အကြီးအကဲနှစ်ဦးနဲ့ဆက်နွယ်နေတဲ့အာဂတိလိုက်စားမှုအရှုပ်တော်ပုံကြောင့်အပြစ်ရှိတယ်ဆိုပြီးပြီးခဲ့တဲ့ဇန်နဝါရီလမှာထောင်နဲ့အနည်း20ချမှတ်ခံထားရတာပါ Dubai Brighter Foundation နဲ့မိသားစုအတွက် Corporation အကြီးအကဲတဦးနဲ့ပူးပေါင်းပြီးကိုရီးယားဝန်ငွေဘီလီယံနဲ့ချီရအောင်လှုပ်ဆောင်ခဲ့တယ်လို့ယုံကြည်ရတယ်ဆိုပြီးအပြစ်ပေးခံရတာဖြစ်ပါတယ်ရှင
်မလေးရှားနိုင်ငံမှာမကြသေးခင်ကရေကြီးမှုတန်းကိုပြပရွှေပြောင်းလုပ်သားတွေရဲ့ပြင်းထန်ခံစားခဲ့ကြရပြီးဒါဝန်ရှိသူတွေကလေးလူရှုပြစ်ပယ်ထားတယ်လို့ခံစားရတဲ့အကြောင်းအင်ဒိုနီးရှားလူသားတွေကိုကိုးကားပြီး AP သတင်းမှာရေးထားပါတယ်မလေးရှားနိုင်ငံမှာမြန်မာအင်ဒိုနီးရှားဘင်္ဂလားဒေ့ရှ်စတဲ့ဒေသတွင်းနိုင်ငံတွေကပြပလုပ်သားအများအပြားလှုပ်လှုပ်နေကြတာပါမြန်မာလူသားတွေလည်းရေးပေးတဲ့တင်ခဲ့ကြပြီးစားတောက်ရေးအခက်အခဲတွေ့ကြတဲ့အတွက်မလေးရှားကမြန်မာပြည်ထောင်အဖွဲ့တွေကိုအကူအညီတောင်းခဲ့ကြပေမဲ့သွားကူဖို့အခက်တွေ့ခဲ့ရတဲ့အကြောင်းရိုက်တာဖွဲ့တွေက view ကိုပြောခဲ့ပါတယ်ရေကချက်ချင်းတက်လာပြီးနေအိမ်ငန်းတစ်ခုလုံးရေမြုပ်သွားတယ်လို့အင်ဒိုနီးရှားလူသားတူက AP ကိုပြောပါတယ်မလေးရှားနိုင်ငံမှာမုတ်တုံရာသီအတွင်းရေကြီးလေးရှိပေမဲ့ပြီးခဲ့တဲ့သတင်းပတ်ကောင်မှာရေကြီးခဲ့တာကတော့2014ခုနှစ်ကတည်းကဆိုရင်အဆိုးဆုံးဖြစ်ပြီးလူပေါင်းတသိန်းကျော်နေအိမ်စွန့်ပြီးတော့ရေပေးလို့ရဆောင်ခဲ့ကြရပါတယ်ရှားဖွေကယ်ဆယ်ရေးလူငန်းတွေမှာကူညီဖို့အရေးပေါ်လူသားနဲ့စစ်ဖက်ဝန်ထမ်းထောင်ပေါင်းများစွာကိုမလေးရှားဆွေရကလွှတ်ခဲ့ပါတယ် ဒါပေမဲ့အဲ့ဒါကလုံလောက်မှုမရှိဘူးလို့ဝေဖန်သူတွေကပြောကြပြီးဘရိုက်ဒါလူသားတွေကစားစရာဝေတာနဲ့ကယ်ဆယ်ရေးလုပ်ငန်းအတွက်လှေတွေကူပေးခဲ့ကြပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းမှာခီးတဲ့အများပြားလိုက်ပါလာတဲ့ဂရုသင်္ဘောမီးလောင်လို့လူ38ယောက်ထက်မနည်းသေဆုံးခဲ့တဲ့အကြောင်းရဲတပ်ဖွဲ့ကပြောပါတယ်။အထက်3တပ်ရှိတဲ့ OPGN-10 ဂရုသင်္ဘောဟာဒါကာမြို့တော်တောင်ဘက်မိုင်160အကွာလောက်မှာရှိတဲ့တောင်ပိုင်းမြို့ဂျာဂါဂါတီမှာစူဂန္ဓာမြစ်ကြောင်းနဲ့သွားနေတဲ့အချိန်ဒီကနေ့မနက်ပိုင်းကရေလယ်မှာမိလောင်ခဲ့တာပါအလောင်း32လောင်းရှာတွေ့ရှိထားပြီးတော့နောက်ထပ်သေဆုံးသူတွေရှိနိုင်သေးတဲ့အကြောင်းအများစုကမိလောင်သေဆုံးတာဖြစ်ပြီးရေထဲခုန်ချပြီးယင်းနှစ်သေဆုံးသူတချို့လည်းရှိတဲ့အကြောင်းရဲတပ်ဖွဲ့အကြီးအကဲမိုအီနူအစ္စလမ်က AFP သတင်းဌာနကိုပြောပါတယ်လူရေတန်း180ရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာခီးတဲ့တင်ဂရုသင်္ဘောတွေပြုပြင်ထိမ့်သိမ်းမှုအားနေတာပေကင်းလုံခြုံမှုဆိုင်ရာစံနှုန်းနဲ့အညီမထားနိုင်တာလူရေမတန်တဆတင်လို့သင်္ဘောနဲ့ဝင်မမျှတာတွေကြောင့်အလားတူဖြစ်ရမျိုးတွေမကြာခဏကြုံရလေရှိပါတယ်ရှင်
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိ 19kHz 15653ည 25kHz 11803 32kHz 6335တို့ဖြင့်စနေတနင်္ဂနွေမှာ 190kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကတောက်ကြညဘက်တွေတွေကိုဆက်ပြီးပြောပြနေပါတယ်Omicron ဗီဇာမျိုးကွဲကိုရိုနာဗိုင်းရပмикစ်ပိုးသစ်ကူးစက်မှုတွေတိုးလာနေတဲ့ကြားမှာပဲ Christmas နဲ့နှစ်သစ်ကူးရာသီအလိုက်ရဲ့အတွင်းအမေရိကန်မှာလူသန်းနဲ့ချီပြီးကြီးထွက်နေကြပါတယ်။ Omicron ဟာ Delta မျိုးကွဲဗိုင်းရပ်စ်ပိုးထက်ကူးစက်တာပိုများနေတယ်လို့ဆေးရုံတွေမှာလူနာတွေထားဖို့နေရာမလုံလောက်တော့တဲ့အခြေအနေနဲ့လည်းရင်ဆိုင်နေရပါတယ်။ Christmas ကာလခီးမသွားခင် COVID ရောဂါပိုးရှိမရှိစစ်ဆေးကြတာကြောင့်မျိုးကြီးတွေကဆေးကန်းတွေမှာကြိုတင်ရက်ချင်းယူသူတွေပြင်နေပြီးအစိုးရ website ဒီမှာလည်းရက်ချင်းမရတော့အောင်များလုံးနေပါတယ်။အိမ်မှာပဲ COVID ဆစ်လို့ရတဲ့ပစ္စည်းတွေလည်းဝယ်လို့မရတဲ့အခြေအနေထိရောက်နေပါတယ်။သမ္မတဂျိုဘိုင်ဒန်ကတော့ COVID ဆစ်ဆေးတဲ့နေရာတွေပို့ပြီးဖွင့်လှစ်ပေးမယ့်အကြောင်းနဲ့အိမ်မှာကိုယ့်ဘာသာစံသပ်နိုင်တဲ့ပစ္စည်းတွေ29 January လထဲမှာတန်းထောင်နဲ့ချီပြီးဖြန့်ဝေပေးမယ်လို့ကြေညာထားပါတယ်။အမေရိကန်ပြည်ထောင်စုကမော်တော်ယာဉ်ပြုပြင်ရေးလမ်းမော်ဝန်ဆောင်မှုပေးတဲ့ AAA ကုမ္ပဏီကဒီခီးသွားရာသီမှာလူ109သန်းလောက်ခီးသွားမယ်လို့ကမန်းထားပါတယ်။ဒီနေ့ဖြစ်စီကားနဲ့မိုင်90ထက်ပိုတဲ့ခရီးဝေးမောင်းပြီးတော့ဖြစ်စီကြီးသွားမဲ့သူတွေဟာပြီးခဲ့တဲ့2020ပြည်နှစ်ကတည်း34ရာခိုင်နှုန်းပိုများမယ်လို့ခန့်မှန်းထားပါတယ်
။ထိုင်းနိုင်ငံအရှေ့မြောက်ပိုင်းကကာလာဆင်ပြည်နယ်မှာ Omicron ဗီဇမျိုးကွဲကိုရိုနာဗိုင်းရပ်စ်ပိုးလူတဦးကနေတဦးဇက်တိုက်ကူးစက်တဲ့ပထမဆုံးဖြစ်ရရှိခဲ့တယ်လို့တာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။ထိုင်းနိုင်ငံ COVID တိုက်ဖျက်ရေးလုပ်ငန်းအဖွဲ့ပြောခွင့်ရအမျိုးသမီးဆက်မိုင်းစရီယန်ဆန်ကကာလာဆင်အစုလိုက်ကူးစက်မှုမှာစုစုပေါင်း21ယောက်ကူးစက်ခံထားရတယ်လို့ပြောပါရယ်ဘယ်ဂျင်နိုင်ငံကလာတဲ့ဇနီးမောင်နှံကနေစကူးတာဖြစ်ပြီးသူတို့နှစ်ယောက်ဟာကာကွယ်ဆေးထိုးထားပြီးတဲ့သူတွေထိုင်းနိုင်ငံကိုရောက်လာတဲ့အခါတီးခြားခွဲနေစရာမလိုတဲ့ test and go အစီအစဉ်အတိုင်းဝင်လာတာဖြစ်တယ်လို့ပြောခွင့်ရကပြောပါရယ်သူတို့နှစ်ယောက်စလုံးဟာခရီးမထွက်ခင်ကရောဒီဇင်ဘာလအစောပိုင်းကထိုင်းနိုင်ငံကိုရောက်လာပြီးတဲ့နောက်မှာပါ covid ဆစ်ဆေးခဲ့ပြီးကူးစက်မှုရှိမထားတဲ့ negative ရလက်ထွက်ထားတဲ့သူတွေဖြစ်ပါရယ်ဒီဇင်ဘာ15ရက်နေ့ကျရင်တော့သူတို့မှာကိုဗစ်ရောဂါလက္ခဏာတွေစပြလာပြီးစစ်ဆေးလိုက်တဲ့အခါမှာ positive အဖြစ်ထွက်ခဲ့ပြီး Omicron ဗီဇမျိုးကွဲကိုဗစ်ရောဂါဆိုတာကိုနောက်ပိုင်းမှာမှအတည်ပြုနိုင်ခဲ့ပါတယ်လို့ပြောခွင့်ရကပြောပါတယ်။လက်ရှိအချိန်အထိဆိုရင်တော့ထိုင်းနိုင်ငံမှာ Omicron ဗီဇမျိုးကွဲ coronavirus ကူးစက်သူပေါင်း205ယောက်ရှိပြီးအများစုကပြည်ပကလာကြသူတွေဖြစ်ပါတယ်။အဲ့ဒီအထက်က25ယောက်ဟာပြည်ပကပြန်လာသူတွေကနေတဆင့် Omicron ကူးစက်ခံရတာဖြစ်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုရဲ့ငွေကြေးဖောင်းပွားမှုနှုန်းကျဆင်းအောင်အမေရိကန်ဘဟုဘဏ်ကအနီးကပ်စောင့်ကြည့်နေပြီး39နှစ်အတွင်းလှုပ်ဆောင်တင်တာတွေကိုအမြန်ဆုံးဆောင်ရွက်နေတယ်လို့ဘဟုဘဏ်အနေနဲ့လည်းငွေကြေးဆိုင်ရာမူဝါဒတွေကိုတင်ကြပ်ဖို့ဖိအားတွေနဲ့ရင်ဆိုင်နေရပါတယ်။အမေရိကန်ပြည်သူတွေရဲ့နေ့စဉ်အသုံးဆောင်တဲ့စားသောက်ကုန်ဈေးနှုန်း PCE အညွှန်းကိန်းအရပြီးခဲ့တဲ့တစ်နှစ်ကနေစာရင်နိုဝင်ဘာလအတွင်း 5.8 ရာခိုင်နှုန်းတက်လာပြီး1982ခုနှစ်နောက်ပိုင်းမှာတစ်နှစ်အတွင်းအမြင့်ဆုံးဈေးတက်လာတာလို့ကုသရောင်းဝယ်ရေးဝန်ကြီးဌာနကပြောပါရယ်ဓာတ်ဆီဒီဇယ်နဲ့စားသောက်ကုန်မပေါ်တခြားကုန်ပစ္စည်းတွေလည်းအမေရိကန်ဖက်ဒရယ်အစိုးရသတ်မှတ်ထားတဲ့နှစ်ရာခိုင်နှုန်းထက်ပိုပြီးတော့၄ရာခိုင်နှုန်းကျော်တက်သွားပါရယ်အမေရိကန်လူသမောင်းဝန်ကြီးဌာနကတရားထုတ်ပြန်တဲ့စားသောက်ကုန်ဈေးနှုန်းဆိုင်ရာအညွှန်းကိန်းမှာလည်းနိုဝင်ဘာလအတွင်းပြီးခဲ့တဲ့တစ်နှစ်ကနေစာရင်ကုန်ဈေးနှုန်းတွေ 6.8 ရာခိုင်နှုန်းတက်ခဲ့တယ်ဆိုတာဖော်ပြထားပါရယ်က ကုန်စည်နှုန်းတက်တဲ့နှုန်းဟာနှစ်ပေါင်း40အတွင်းအမြန်ဆုံးနှုန်းနဲ့ဈေးတွေတက်နေတယ်လို့ဖော်ပြထားပါတယ
်။ယေရှုခရစ်တော်ဖွားမြင်တဲ့ဘက်သလေဟမ်မှာကိုဗစ်အန္တရာယ်ဆွေးမှုတွေကြောင့်ခရစ်စမတ်ပွဲတော်ရက်မှာအရင်ကလူတွေပုံမှန်စုဝေးလေးရှိတဲ့မာကြာရင်ပြမတီခနစ်မှာတော့တိတ်ဆိတ်ခြောက်သွေးလို့နေပါတယ်။ဗီဇမျိုးကွဲအိုမီကရွန်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတွေပိုးပြီးတော့ဆိုးလာနေတဲ့အရေးစိုးရိမ်မှုတွေနဲ့အတူကိုဗစ် -19 ကသက်ချက်တွေကြောင့်လူတွေအပြင်းထွက်သွားလာလို့မရတာပါဒီနေ့အားလိုက်ရရာဒီမှာအခုလိုဖြစ်လာဖို့ဘက်သလီဟမ်မြို့ကွန်တွေမှမျောလင်းခဲ့ကြပေမဲ့လို့လဲကမ္ဘာအနှံ့မှာအလင်းမြန်ပြန့်နှံ့လာနေတဲ့အိုမီကရွန်ပိုးသစ်ကူးစက်မှုတွေကိုဟန့်ကြားဖို့အတွက်ဒီဇင်ဘာလကုန်အထိနိုင်ငံသားသားခီးသွွားဝင်ရောက်မှုတွေကိုအစ္စရေးအစိုးရကပိတ်ပင်ထားတာပါဒါပေမဲ့ဒေသခံကောင်းဆောင်တွေကတော့အထင်ကရဒီမျိုးမှာခရစ်စမတ်ပွဲတော်ကိုရအောင်ဆင်နွှဲသွားမယ်လို့ပြောနေကြပါတယ်။အရင်ကိုဗစ်မတိုင်ခင်ကာလတွေမှာတော့အကြီးအကျယ်ဆင်နွှဲနိုင်မှာမဟုတ်ပေမဲ့လို့လည်းခရစ်စမတ်ပွဲတော်ကိုအချင်းယုံဆင်နွှဲဖို့အတွက်ရှိနေတာပါ။ညသကောင်အချိန် Nativity ဖျားကျောင်းမှာကျင်းပမယ်ဝတ်ပြုဆုတောင်းပွဲကိုပါလက်စတိုင်းသမ္မတမာမုတ်အာဘက်စ်ကတော့တက်ရောက်မှာမဟုတ်ဘူးလို့ပါလက်စတိုင်းအရာရှိတွေကပြောပါတယ်ရှင်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခင်ဖြူထွေးတို့ကြီးညာပေးကြတာပါရှင်။ VOA မြန်မာပိုင်းရဲ့ဒီဇင်ဘာ24ရက်တောက်ချာနေ့ညဘက်10:00အထိကိုလိုင်းတို31 32 51နဲ့ပထမနာရီဝက်ကိုလိုင်းလက်မီတာ190လောက်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံနေရာဆုံးမှာဖြစ်နေတဲ့တိုက်ပွဲတွေသတင်းကိုပြောပြပါမယ်။ကရင်ပြည်နယ်မြဝတီခရိုင်ထဲမှာရှိတဲ့လေးကေကောဒေသဘက်ကိုစစ်ကောင်စီတပ်တွေကဒီကနေ့ဒီဇင်ဘာ24ရက်ညနေပိုင်းမှာပုံကျဲတိုက်ခိုက်ခဲ့ပါတယ်။ပြည်သူ့ကာကွယ်ရေး PDF တပ်တွေကိုတင်တန်းပေးတဲ့ရေတကွန်စခန်းနေရာကိုပိတ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဝေဟင်ကနေတိုက်ခိုက်တာအပြင်လက်နက်ကြီးတွေနဲ့လည်းပိတ်ခတ်ခဲ့တဲ့အတွက်ထိုင်းဘက်ကခြေရွာတွေအပေါ်လက်နက်ကြီးကြီးတွေကြားရောက်ခဲ့ပါတယ်။ဒီအကြောင်းအပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးမှသတင်းပေးပို့ပါရရှင်။
ကရင်ပြည်နယ်မြဝတီခရိုင်လေးကေကောဒေသဘက်မှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တွေပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်နေတာတပတ်ကျော်ကြာပြီဖြစ်ပါတယ်စစ်ကောင်စီဘက်ကတောက်ကြာနေဒီကနေ့ညနေပိုင်းမှာပဲလေရင်တွေနဲ့ဘုံကျဲတိုက်ခိုက်တာတွေလက်နက်ကြီးနဲ့ပစ်တာတွေကိုဆက်လုပ်လာတာပါ KNU နဲ့အတူပူးပေါင်းတပ်ဖွဲ့တွေရှိရာနေရာတွေကိုပိတ်မှတ်ထားပြီးတိုက်ခိုက်နေရမှာဒီကနေ့မှာတော့ပြည်သူ့ကာကွယ်ရေးတပ်တွေရှိတဲ့နေရာကိုလေရင်နဲ့ဘုံကျဲခဲ့တယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမောင်ကပြောပါတယ်
။ဒီကနေ့သူတို့နှစ်ခေါက်ဒီနှစ်ခေါက်လာတာပေါ့နော်။ဒီနှစ်ခေါက်လာတာသူတို့ကဟိုကျွန်တော်တို့ရေဒီကွန်သူတို့စခန်းပေါ့။အဲ့ဒီနေရာကိုအဓိကထားပြတ်မှတ်ထားတယ်။ရေဒီကွန်စခန်းက PDF တွေတင်တန်းပေးတဲ့စခန်းပေါ့နော်။အဲကျွန်တော်လေးကြီးကောနဲ့မလမ်းမကမ်းမှာရေဒီကွန်စခန်းဆိုတာတူရှိတယ်။အဲ့မှာအဲ့ဒါကိုအဓိကထားပြီးပြတ်မှတ်။နောက်မက်ထရိုကလေးမှာတိုက်ပွဲဖြစ်တယ်။ရင်းဆိုင်တိုက်ပွဲဖြစ်တယ်
။ကြာတာဘေးနေစေနိုင်ကျော်ချိန်လောက်ကစပြီးလေးကေကော်အနီးလေးကပေါ်ဆိုတဲ့ကင်ယူစခန်းရှိတဲ့နေရာကိုလေရင်နဲ့ဘုံကျဲတိုက်ခိုက်ပြီးတဲ့နောက်မနေ့ညကလေးကစစ်ကောင်စီရဲ့အမြောက်ကုန်းကနေလက်နက်ကြီးတွေဇက်တိုက်ပစ်နေခဲ့တာပါတောက်ကြနေမနေ့ပိုင်းမှာလည်းလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့ပါတယ်ဒီလိုဘုံကျဲတိုက်ခိုက်မှုတွေလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်မြန်မာဘက်မဲထော်တလေးရွာရဲ့တစ်ဖက်ကန်ထိုင်းဘက်ချမ်းဖော့ဖရမြို့နယ်ဘန်းလိုက်ကျေးရွာအနီးကစက်ခင်းနေရာ900နေရာလောက်မှာလက်နက်ကြီးကြီးစံတွေလည်းကြက်ရောက်ခဲ့တယ်လို့ဆိုပါတယ်
။ဟိုအမြောက်ကောင်းကလည်းပြစ်တယ်။အဲဒီလေးနဲ့လည်းကျဲတယ်။အဲ့ဒီကိစ္စတွေတော့ရှိတယ်။ဆိုင်းမဲ့ကြတယ်လို့ကြားတယ်ဟုတ်ကဲ့
။ကရင်ပြည်နယ်ထဲမှာလေးရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေကို၂ရက်ဆက်တိုက်လုပ်ခဲ့ပြီးဒီလိုတိုက်ခိုက်မှုတွေနဲ့ပတ်သက်လို့သတင်းသမားတွေရဲ့မေးမြန်းချက်ကိုစစ်ကောင်စီဘက်ကတော့အခုချိန်ထိတစုံတရာတုံ့ပြန်ဖြေကြားတာမရှိသေးပါဘူး။မင်းညာကလေရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေလက်နက်ကြီးတွေနဲ့မယက်မနာပစ်ခတ်မှုတွေကြောင့်မြဝတီခရိုင်ထဲကကြေးရွာတွေကဒေသခံထောင်ခန်းလောက်ဟာတောင်ရင်မြစ်ကိုဖြတ်ပြီးထိုင်းဘက်ကိုညဘက်ကလေးကထွက်ပြေးလာနေကြပါတယ်။တောက်ကြနေနေ့လယ်ပိုင်းအထိလည်းထွက်ပြေးလာနေကြဆဲဖြစ်ပါတယ်။ဒီဇင်ဘာလ15ရက်နေ့ကနေစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်ကရင်ပြည်နယ်လေးကေကောအပါအဝင်ကြေးရွာ10ရွာလောက်ကဒေသခံတွေတောင်ခန်းနဲ့ထပ်ပြေးတိမ်းရှောင်နေရပြီးထိုက်ပက်ချမ်းကိုတော့စစ်ပေးဆောင်ဒုက္ခသည်6000ကျော်လောက်ရောက်ရှိလာကြပါတယ်။တချို့စစ်ပေးဆောင်တွေကတော့ထိုက်ပက်ချမ်းကိုထွက်ပြေးခိုလုံနေကြတယ်လို့တချို့ကလည်းမြန်မာဘက်ချမ်းမှာပဲခိုလုံနေထိုင်နေကြပါတယ်။ထိုက်ပက်ကဒုက္ခသည်တွေကတော့လက်ရှိအခြေအနေမှာနေရပြန်ပို့ခံရမှာကိုလည်းစိုးရိမ်ပူပန်
မရေးမှာဖြစ်ပါရဲ့ရှင်။ကရင်ပြည်နယ်ဘက်ကိုစစ်တပ်ကထိုးစစ်ဆင်တိုက်နေတယ်လို့ပဲစကိုင်းတိုင်းနဲ့မှလည်းတိုက်ပွဲတွေဖြစ်နေပါရဲ့။စကိုင်းတိုင်းကလေးမြို့တောင်ဘက်နှချောင်းချေးရွာမှာစစ်ကောင်စီကရဟတ်ရင်တွေပေါ်ကနေတိုက်ခိုက်မှုအတွင်းသေဆုံးခဲ့သူတွေဟာအရက်သားတွေဖြစ်တယ်လို့ဒေသခံရွာသားတွေနဲ့ကာကွယ်ရေးတပ်ဖွဲ့ဘက်ကပြောပါရဲ။စစ်ကောင်စီကလေးချောင်းကနေတိုက်ခိုက်ခဲ့တဲ့မကွေးတိုင်းနှန်းခါကအသက်ကြီးရွံ့သူတွေတဲ့ဘေးလွတ်ရာပြေးလွှားရင်းနဲ့သေဆုံးသူတွေလည်းရှိနေပါရဲ။ရန်ကုန်ကလာတဲ့သတင်းကိုတော့အလိမ်မှပြောပြပါမယ်ရှင်။
မနေ့ဒီဇင်ဘာ23ရက်ကစစ်ကောင်စီကကလေးမြို့တောင်ပိုင်းကနှချောင်းကျေးရွာမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်ပွားပြီးစစ်ကောင်စီကရဟတ်ရင်သုံးပြီးတိုက်ခိုက်ခဲ့ပါတယ်။စစ်ကောင်စီကညပိုင်းသတင်းထုတ်ပြန်ရမှာတော့လေကြောင်းကနေရဟတ်ရင်နဲ့တိုက်ခိုက်တာမဖော်ပြခဲ့ပဲစစ်ကောင်စီကလုံခြုံရေးလုပ်ငန်းတွေဆောင်ရွက်နေချိန်ကာကွယ်ရေးတပ်ဖွဲ့တွေဘက်ကလာရောက်ပစ်ခတ်တဲ့အတွက်ပြည်လေခုခံတိုက်ခိုက်ခဲ့ပြီးအကြမ်းဖက်သမားတွေဘက်ကတေဆုံးတဲ့ရုပ်အလောင်း၉လောင်းရှိတယ်လို့သာသတင်းထုတ်ပြန်ခဲ့ပါတယ်ကျေးရွာသားတွေကတော့စစ်ကောင်စီကတိုက်ခိုက်တာကြောင့်တေဆုံးသူ၅ဦးရှိပြီး၃ဦးဟာဒေသခံအရက်သားတွေသာဖြစ်တယ်လို့အခုလိုပြောပါတယ
်ကျွန်တော်တို့ဒီရတော့ကဒီတော့လာလမ်းမှာလမ်းတော့လာတဲ့နေရာမှာကကျွန်တော်ဦးဒီလေးဘဝနီးပြတ်တထားနေတဲ့ဟာတူဦးတန်တော့ဒီတိတ်ဆောင်ကြီးနွားရင်းနဲ့ပြတ်တထားနေတဲ့နှစ်ဦးကျွန်တော်တို့ဒီရတော့ကြောင့်အဲ့နောက်ကိုဒီဆိုင်ရဲ့လာသားတွေတော့၃လောက်တော့ဒီပြည်နိုင်ငံကြီးကနှစ်ယောက်ကတော့ဒီခီးသွားလာပါလားလို့မသိဘူးအဲဒီနှစ်ယောက်ကတော့နှစ်ယောက်ကဒီပြည်နိုင်ငံကြီးကျန်တဲ့၃ယောက်ကတော့လာသားတွေဒီပြည်နိုင်ငံကြီးရယ်ဒီအစ်စ်မဲ့ဒီပြည်ကနော်အချင်းကြီးကဒီမျိုးပြစ်ခတ်မှုရှိရတာနဲ့ဒီမျိုးဘာလဲဦးလေးကြီးကလုံးကြတယ်ပြီးတော့ဒီညတော့ငါတို့ကစစ်ပစ်ခွဲမှာလေးလေးကြီးနဲ့ခွန်ချစ်တော့ပြီးတယ်ဒီကျွန်တော်တို့ဒီဝါညာကြီးကပြီးတော့တောင်းပေါ်ကြီးကြတယ်ပင်းဆောင်ကြီးနဲ့တောင်းပေါ်ကြီ
းကလေး PDF ဘက်ကလည်းတေဆုံးသူတွေနဲ့ပတ်သက်လို့အခုလိုအတည်ပြုပြောပါတယ
်ဆိုင်တင်နဲ့စာတင်ကြောင်းရှိကိုဖျက်သွားရင်လည်းအမျိုးသမီးသူပြစ်ပတ်ခံရပြီးဖြစ်ပါတယ်နောက်လင်မြောင်းနှုတ်ပြန်လာရင်လည်းဒီပြသက်ခံရပါတယ်။နောက်နောက်ထပ်မျိုးသားနှစ်ဦးပေါ့နော်။စုစုပေါင်းမျိုးသမီးနှစ်ဦးမျိုးသားသုံးဦးပေါ့။အဲဒီ၅ဦးထဲမှာတဦးကတော့တိုက်ခိုက်ရဟန်းရင်ကပြစ်တဲ့ကြီးမှန်ပြီးတော့တည်တယ်လို့သိရတယ်ဗျ။
တေဆုံးသူတွေထဲမှာအမျိုးသမီးနှစ်ဦးပါဝင်ပေမဲ့စစ်ကောင်စီကသတင်းထုတ်ပြန်ချက်ဓာတ်ပုံတွေမှာတော့အမျိုးသားသုံးဦးနဲ့ရုပ်အလောင်းကိုသာဖော်ပြထားပြီးတေဆုံးသွားတဲ့အမျိုးသမီးနှစ်ဦးရဲ့ရုပ်အလောင်းတွေကိုဖော်ပြထားတာတော့မရှိပါဘူး။တဆက်ထဲမှာပဲဒီဇင်ဘာ18ရက်ကမကွေးတိုင်းနှန်းခါရွာကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ခဲ့လို့စစ်ဘေးရှောင်နေရသူတွေထဲမှာသေဆုံးတာတွေရှိနေပါတယ်။သေဆုံးသူတွေဟာအသက်ကြီးရင်ရောသူတွေဖြစ်ပြီးပေးမန်းနာရဲကြောင့်သေဆုံးတာဖြစ်တယ်လို့စစ်ဘေးရှောင်တွေကိုကူညီပေးနေတဲ့ရွာသားတို့ကပြောပါတယ်
။ဟုတ်ပါတယ်ဗျာ၊နေရောက်ရှိပြီဗျာ။ဒီနေ့လည်းတည်တာပါဗျာ။ဟုတ်။မနေ့ကတော့ညကတော့လေမနေ့ကညကတည်တာပြီးဦးမနေ့ကဟိုမနေ့ကအစိုးရကတည်တာတူပါဗျာဟုတ်ကဲ့ဒီဆောင်လေးကဆိုလူကြီးတွေဆိုတော့ဒီကိုယ်စီပဲနေပြီဆိုတော့ဒီဒီအားဒီဘောနော်တော်တော်ကြီးရတာလောရတာပြင်မဲမိမအားချပြီးမှပြည်တယ်ရှင်နေဗျာဟုတ်ဟိုတော့ဒီမှာကဟိုခဏတချို့ဝှစာဝေးလေးရှိတာတော့ဘာလို့သူတို့ဆံလေးတွေလာကြည့်တော့အလေးလေးရှိတာဗျာကျန်တာကုန်ရှိကြဦးလေတော့ဒီမှာ
ဒီဇင်ဘာ18ရက်ကစလို့ဒီကနေ့အထိစစ်ဘေးရှောင်ရေးတည်ဆုံရသူ၃ဦးအထိရှိနေတယ်လို့စစ်ကောင်စီတပ်တွေဟာအနီးအနားကျေးရွာတွေမှာတပ်ဆွဲထားတဲ့အတွက်နေအိမ်ကိုမပြောင်းမဲ့ဘေးလွတ်ရာမှာဆက်ပြီးနေထိုင်နေရတာဖြစ်ပါတယ်ရှင
်။စကိုင်းတိုင်းကတည်းကကလေးမျိုးနယ်မှာအခုလိုမျိုးတိုက်ပွဲအခြေအနေတွေဖြစ်နေတယ်လို့ရင်းမပင်မျိုးနယ်ထဲမှာလည်းတိုက်ပွဲတွေဖြစ်နေပါတယ်။ရင်းမပင်မျိုးနယ်ဗန်ပွေးကျေးရွာအနီးမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေမင်းညာရုံကတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာဒီကနေ့လဲဆရေးတင်းမာတဲ့အခြေအနေဖြစ်နေပါတယ်။တိုက်ပွဲတွေကြောင့်ဘေးလွတ်ရာထွက်ပြေးတိမ်းရှောင်ကြတဲ့ဒေသခံတွေတဲ့အဖွားအိုတယောက်ပြေးလွှားရင်းသေဆုံးခဲ့ပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မတ်စုမန်တင်ပြပါမယ်ရှင်
။အခုရပိုင်းတွင်မှာပဲရင်းမပင်မြို့နယ်နှုံးကြီးကျေးရွာတဝိုက်မှာတိုက်ပွဲဖြစ်ပွားခဲ့ပြီးတော့ဒီဇင်ဘာလ23ရက်နေ့မနေ့ည9:00လောက်မှာလဲဗန်ပွေးကျွရအနီးမှာတိုက်ပွဲထမှန်ဖြစ်ပွားခဲ့ပါတယ်စစ်ကောင်စီဘက်ကအင်အားအမြောက်များနဲ့ထိုးစစ်ဆင်လာတာမို့လို့ဒေသခံပြည်သူကာကွယ်ရေးပူးပေါင်းတပ်နဲ့ထိတွေ့တိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ရင်းမပင် PDF ကဆိုပါတယ
်ဒီသူတို့ဘက်ကအင်အားလုံးရင်းနဲ့ထိုးစစ်ဆင်လာတာပေါ့နော်ထိုးစစ်ဆင်လာတဲ့ခါမှာကျွန်တော်တို့ကမလဲမရှောင်တာနဲ့ပြန်လည်ခုခံရတဲ့အခြေအနေပေါ့အဲတော့ဒီမနေ့ညမှာဆိုလို့ရှိရင်လည်းထိတွေ့မှုပေါ့နော်ထိတွေ့မှုအနေနဲ့ရှိတယ်အဲဒီကနေ့မနေ့အခြေအနေကတော့ဒီတစ်ခါတစ်ခါတင်းမာနေတဲ့အခြေအနေပေါ့မနေ့ကဆိုလို့ရှိရင်တော့မနေ့ကတော့ခုနကကျွန်တော်ပြောခဲ့တဲ့ဒီဗန်မွေးရွာပြန်မှာပေါ့နော်တိုက်ပွဲကြီးဆက်ဖြစ်တာ
ရင်းမပင်နဲ့ရွှေတောင်ဦးကုန်းကနေဗန်ပွေးရွာဘက်ကိုစစ်ကြောင်းချီလာတဲ့စစ်ကောင်စီရင်နှန်းကိုမင်းညာတို့ကကြားဖြတ်ပြီးတော့မိုင်းဆွဲတိုက်ခိုက်ခဲ့ပြီးတော့စစ်ကောင်စီဘက်က
ငါးလောက်ထိခိုက်ကြဆုံးခဲ့ပါတယ်ဒီကနေ့မနက်ပိုင်းမှာလဲစစ်ကောင်စီရင်နှန်းကိုထပ်ပြီးတော့မှမိုင်းဆွဲတိုက်ခိုက်ခဲ့တယ်လို့ရင်းမပင်PDFကပြောပါတယ်ဒီပြက်ကတိုက်ခိုက်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးဘန်ဘွေးကျေးရွာအနီးတိုက်ပွဲကြောင့်ကျေးရွာ900ကပြည်သူတွေဘေးလွတ်ရာကိုတိမ်းရှောင်နေကြရတယ်လို့ရင်းမပင်နဲ့စစ်ဘေးရှောင
ခဲ့ပြီးတော့တဦးကခြေကျိုးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ပြောပါတယ်
ကျွန်တော်ဒီထားလာပါတော့တမီးချမ်းစဉ်လက်တံအဲငါတို့ဒီမှာအောင်ကျန်းအဲ့ဘက်ကပြည်နေတဲ့ကလေးရယ်ဗျဟုတ်နော်နော်ကြီးကအမေအသက်60ဝန်းကျင်ပေါ့နော်အသက်60ဝန်းကျင်ဖာရီအေဂျီစီလေးချောင်းရင်းနဲ့ဒီဒီလိုင်းနဲ့အတန်လေးလမ်းဖြတ်ပြီးတော့နော်ပြည်ရယ်ညမှာဆုံးသွားတာဟုတ်ပြီးတော့ကျတော့အဲအဲ့ဒီစီလေးချောင်းရင်းနဲ့ပြည်လိုင်းနဲ့ဒီမှာ6ကျောက်ကျောက်တယောက်ရှိတယ်အဲ့လိုကြီးရတယ်
ရင်းမပင်နယ်မှာတော့စစ်ကောင်စီဘက်ကစစ်ရဲတွေတိုးချနေတယ်လို့မနေ့တုန်းကလည်းရဟတ်ရင်တွေပြန်ဝဲနေတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီဘက်ကတက်ဖြန့်ပြီးတော့မကြာခဏဆိုတယ်လို့စစ်ကြောင်းထိုးနေတဲ့အတွက်ဒေသခံပြည်သူတွေမှာအများတန်းစိုးရင်ကြောက်လန့်နေကြရပြီးဒီကာလကစပားရိတ်သိမ်းချိန်ဖြစ်ပေမဲ့လို့အဲ့ဒီလုပ်ငန်းတွေကိုမလုပ်နိုင်ပဲထွက်ပြေးတိမ်းရှောင်နေကြရတယ်လို့စစ်ဘေးရှောင်အကူအညီပေးနေသူတဦးကပြောပါတယ်
ဒီစစ်ကြောင်းသွားတဲ့လမ်းပြီးသွားပြီဆိုရင်လည်းမငြင်းရအောင်ဖြစ်နေတချို့ညီမတွေအတန်ကြားတာအောင်လည်းပြေးရတယ်ပုံမှန်လေးဖြစ်ကြတယ်။အမေကလည်းဆွနေတာပါဗျာအတန်လောက်ကြားရင်တော့ဘယ်ရောက်ပြီလဲအားလည်းမပါဘူးဆိုရင်သူတို့မှဒီမှန်လေးနားထောင်နေရတယ်တော့တယ်နော်ဒီလနဲ့ဒီဘာအခြေခဲရှိနေလဲခုချိန်မှာကျွန်တော်စပားရည်ချင်းဖြစ်နေတာစပားရည်ချင်းကသူတို့စပားရည်ကောင်းကောင်းမေးရမယ်ရှိနေတာ
ရင်းမပင်မြို့နယ်ထဲမှာတော့ဒီဇင်မာလာဇန်ပိုင်းကလေးကစစ်ကောင်စီဘက်ကပို့ပြီးတော့မှထိုးစစ်ဆင်လာပြီးတော့တိုက်ပွဲတွေကလည်းခက်ဆိတ်ဆိတ်ရှိခဲ့ပါတယ်။ဒေသခံပြည်သူတွေမှာတော့တနေ့တခြားအိုးပြစ်အိမ်ပြစ်အသက်ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရဆဲဖြစ်ပါတယ်ရှင်။
ဒါကတော့သခိုင်းတိုင်းဘက်ကဒီတိုက်ပွဲတွေအခြေအနေဖြစ်ပါတယ်။ကချင်ပြည်နယ်ထဲမှာလည်းတိုက်ပွဲတွေဖြစ်နေပါတယ်။ကချင်ပြည်နယ်မိုးကောင်းမြို့နယ်ကစားမော်မြို့မှာဒီစစ်ကောင်စီတပ်နဲ့ကချင်လက်နက်ကိုင် KIA တပ်တွေတိုက်ပွဲတွေဖြစ်ခဲ့ပါတယ်။မနေ့ကစတင်ခဲ့တဲ့တိုက်ပွဲတွေအတင်းမှာစစ်တပ်ရဲ့ဒီဖားကန့်ဗျူဟာဘုံကုန်းဘက်ကနေပစ်ခတ်တဲ့လက်နက်ကြီးကြီးတွေကြောင့်ရေမစေးလုတ်ွက်မှာကြောက်ချနေသူတယောက်သေဆုံးပြီးတော့၄ယောက်ဒဏ်ရာရခဲ့ပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုသိန်းထိုင်ဦးကတင်ပြပါမယ်ရှင်
။ကချင်ပြည်နယ်မိုးကောင်းမြို့နယ်ပိုင်းစားမော်ကြီးရွာနားမှာရှိတဲ့စစ်တပ်ရဲ့ခမာရ383ကိုကချင်လက်နက်ကိုင်အဖွဲ့ KIA ကဒီကနေ့မနေ့3နာရီလောက်မှာဝင်ရောက်တိုက်ခိုက်ခဲ့ပြီးတိုက်ပွဲက2နာရီနီးပါးကြာခဲ့တယ်လို့ဒီတိုက်ရင်နီးမှနေထိုင်တဲ့ဒေသခံသူကပြောပါတယ်လက်နက်ကြီးလက်နက်ငယ်တွေနဲ့အဆက်မပြတ်ပစ်ခတ်တန်းနေကြတဲ့အကြောင်းသူက VOA ကိုပြောပါတယ်
ဒီမှာကြောင်းနေတာကဒီမှာနာမနေ့ကနာမည်ကိုဆက်မှတ်ရတော့ဖြစ်တာပေါ့နော်အကြီးကြီးကလည်းမျိုးအောင်လုပ်နေကျွန်တော်ကကျွန်တော်လည်းကျွန်တော်အိမ်ထဲကျင်းဟုတ်ကဲ့အဲ့ဒါတက်ကြက်ရင်အာပြည်နယ်ချင်းချင်းလည်းဒီမှာတရားမှန်နေတယ်ဖြစ်ပြီးတော့ကျွန်တော်ကကြည့်ရလို့ပြောပါတော့တော်တော်လေးရက်တင်ရှိလို့တော့ဒီကန်တက်ကအနေရောပါပြီးရှိနေခွင့်နေရပြီးတော့ကိုညာကြတော့တော်တော်လေးတော့ကျေးဇူးတော်ရတယ်မှာလည်းကျွန်တော်ဒီကတာဘုံဘက်ကြီးအားကြောင့်ငွေညာတော်တော်လေးကူရတယ်ပြောပါ
မနေ့ကဒီဇင်ဘာလ23ရက်နေ့ညပိုင်း8နာရီလောက်ကလေမုံညင်းကရင်ဖားကတ်မြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ GI လက်နက်ကင်တပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဖားကတ်ပြည်ဟာဂုံးဘော်ကနေပြစ်ခတ်လိုက်တဲ့လက်နက်ကြီးကြီးတွေရေမစေးလုတ်ွက်တဲကိုကြောက်ရောက်ခဲ့လို့ဒေသခံတချို့ထိခိုက်ခဲ့တဲ့အကြောင်းအဲ့ဒီအချိန်မှာကြောက်ရှာနေတဲ့ဒေသခံသူက VOA ကိုပြောပါတယ်။ဒီက
ောင်ကလက်နက်ကြီးနဲ့အင်ချက်လမ်းကြီးရဲ့ဒီကပန်းလက်ခါနဲ့တောင်ပူကြအမှရေမစေးရှာနေတဲ့လောက်ကဲဟိုအတယောက်ကဝမ်ပါတယောက်ကဟိုတင်ပါတယောက်ကကျောက်တယောက်ကတော့ခေါင်းတိုင်ရရှိသွားနားရောက်ကြည့်တာတယောက်ကြည့်တယောက်ကတော့မကြည့်မပြောလိုက်ဒီမှာ၃ယောက်ရှိတယ
်နှစ်ဖက်ပြစ်ခတ်မှုတွေနဲ့ပတ်သက်ပြီးမေးမြန်းမှု KIA ကတာဝန်ရှိသူတွေကို VOA ကဆက်သွယ်နေသေးဖြစ်ပါတယ်စစ်ကောင်စီဘက်ကတော့မိုးကောင်းမြို့နယ်စားမော်ကနေပြည်တော်တည်ရင်ကိုအင်အား100လောက်ရှိတဲ့ GIA နဲ့ PDA ပူးပေါင်းတပ်တွေဒီကနေ့မနေ့3နာရီလောက်မှာလာရောက်တိုက်ခိုက်ခဲ့တဲ့အကြောင်းနဲ့စစ်သားတချို့ထိခိုက်ဒဏ်ရာရခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုသိန်းထိုင်ဦးဖြစ်ပါတယ်ရှင်မကြခင်မှာဒီ VOA သောတာရှင်တို့အတွက် Christmas Day လက်ဆောင်တစ်ပုဒ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ရှင
် VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်အဖြစ်နဲ့ VOA PA တက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီ email သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုရဲအပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ ပြည်ရေးမြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းတရင်တွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်တရင်လွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်တရင်လွှာတောင်းယူနိုင်ပါတယ်။နောက်တစ်နည်းကတော့ပြည်ရေးမြန်မာအီးမေးလ်လိပ်စာ bammi@viewnews.com ဒါမှမဟုတ်ရင်လည်းပြည်ရေးမြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချင်းကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
။ VOA မြန်မာပိုင်းအစီအစဉ်တွေကို Washington မြို့တော်ကနေပြီးတော့ဆက်ပြီးထုတ်လွှင့်ပေးနေပါတယ်ရှင်။အခုလိုမျိုးဒီ Christmas အချိန်ကာလဟာဒီမြန်မာနိုင်ငံကခရီးရန်ဘာသာဝင်တွေအပါအဝင်ကမ္ဘာတဝန်းကခရီးရန်ဘာသာဝင်တွေဟာမိသားစုတွေမိတ်ဆွေတွေနဲ့ပျော်ပျော်ပါပါ Christmas ပွဲတော်ဆင်နွှဲကြလိမ့်ရှိတဲ့အချိန်မျိုးဖြစ်ပါတယ်။လက်ဆောင်တွေအပြန်အလှန်ပေးကြတဲ့အချိန်မျိုးလည်းဖြစ်တာမဟုတ် VOA ပရိသတ်အတွက်ကိုကျမတို့ VOA မြန်မာပိုင်းမိသားစုကနေပြီးတော့ Christmas လက်ဆောင်တည်တည်တင်းပုတ်ကိုလက်ဆောင်အဖြစ်နဲ့ပေးချင်ပါတယ်။ Straight No Chaser နဲ့ Kristen Bell တို့တည်ဆိုထားတဲ့Text me Merry Christmas ဆိုတဲ့တချင်းလက်ဆောင်ကိုနားထောင်ပြီးတော့စိတ်အမောတွေပြည့်နှံ့ကြပါစေရှင်
။ This holiday you'll be far away and I'll be all alone. So please remember this December to fully charge your phone and text me Merry Christmas. Let me know you care. Just a word or two of text from you will remind me you're still there. You don't have to add much to it. One smiley face will do. Baby, text me Merry Christmas, 'cause I'm missing kissing you.
Text me Merry Christmas, make my holiday complete. Though you're far from me, say you'll be our B. That's a text I'll never delete. Choose just the right emoji, one that makes me LOL. And if you text me something naughty, I promise I won't tell.
I don't care if you spell things right, I just want to hear from you tonight. Stroke those keys with your delicate touch and type those little words and it's on my hat.
Hi.
Hey.
How are you?
Okay.
Miss you.
Miss you too.
Xmas sucks without you.
I know. LOL.
Love you.
Love you.
Okay, thanks. Bye.
A Facebook message isn't quite as sweet. I need more from you than just a tweet.
A snap on Snapchat doesn't last. And voicemail, that's from Christmas past. Text me Merry Christmas. Send a selfie too. If you do, I'll go meet the mistletoe and pretend my spring is new. Show me that you love me. Text, text, hold a kiss and hug me. I'll be right here waiting for my pants to start vibrating. Baby, text me Merry Christmas and I will text you too.
ဆိုရော straight no chaser နဲ့ Kristen Bell တို့တည်ဆိုထားတဲ့ text me merry christmas ဆိုတဲ့တခြင်းကိုနားဆင်ကြရတာပါရှင်။မကြာခင်မှာတော့ဒီ covid ကရောပါပိုးကိုဘလို့ဓာတုပစ္စည်းတွေကကာကွယ်ပေးနိုင်တယ်လဲဆိုတာပါတဲ့အပတ်စဉ်အစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။ VOA အစီအစဉ်တွေကို radio ရုပ်မြင်သံကြားနဲ့ internet တို့ကနေပြီးတော့ထုတ်လွှင့်တင်ဆက်ပေးနေတာပါ။ဒီအစီအစဉ်တွေကိုဓာတ်ရိုက်ဖမ်းယူကြည့်ရှုနိုင်တဲ့အပြင် VOA မြန်မာပိုင်း internet စာမျက်နှာနဲ့ facebook စာမျက်နှာတို့တွေကနေလည်းထုတ်လွှင့်ပြီးသားအစီအစဉ်တွေကိုအချိန်မရွေးသွားရောက်ကြည့်ရှုသတင်းတွေကိုဖတ်ရှုနိုင်ပါတယ်။ VOA website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာကတော့ VOA Burmese News ဖြစ်ပါတယ်ရှင်။ VOA အစီအစဉ်တွေကိုအကြံပေးခြင်းလေဆိုရင်တော့ burmese@voanews.com ဆီကိုစာရေးသားပေးပို့နိုင်ပါတယ်ရှင်
။VOA American တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဒို့ရုဖမ်းယူမှုနဲ့ line to meter တို့အပြင် ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link ဆောင်ရမှာ application ရယူနိုင်ပါတယ်နော်။VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့ဒီဇင်ဘာလ24ရက်တောက်ချာနေ့ညဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်တနီယာစီရောက်နေတဲ့မိသားစုတွေခရစ်စမတ်မှာပြန်လည်ဆုံတွေ့နိုင်ကြဖို့အတွက်ခရီးမထွက်ခင်မှာကိုဗစ်ရှိမရှိစစ်ဆေးနိုင်အောင်လို့စင်တာတွေဖွင့်ထားတဲ့အကြောင်းပါတဲ့သုတဆုံလေအမေရိကန်တခွင်ကိုဗစ်ကရောဂါဗိုင်းရပ်စ်ပိုးကိုဘယ်လိုဓာတုပစ္စည်းတွေနဲ့ကာကွယ်နိုင်တယ်လဲဆိုတဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုမကြခင်မှာနားဆင်ရပါမယ်။အခုအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်။မြန်မာနိုင်ငံတွင်းကအမျိုးသမီးတွေအတွက်ထိုးခြားတဲ့အခြေအနေတွေရင်ဆိုင်ခဲ့ရတဲ့2020ခုနှစ်ကုန်ဆုံးတော့မှာမို့လာမယ့်နှစ်သစ်အတွက်ဘယ်လိုမျှော်မှန်းပြင်ဆင်မှုတွေလုပ်ထားကြပါလဲ။ကဏ္ဍတည်တည်မှာရှိနေကြတဲ့အမျိုးသမီးတချို့ရဲ့အတန်တွေကိုစုစည်းပြီးတော့ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွင်းကအထူးအစီအစဉ်ဖြစ်တဲ့စူးစီးတင်ဆက်ထားပါရရှင်။
ဘာတဝန်းကြုံတွေ့ရတဲ့ COVID-19 ကပ်ဘေးအပြင်ဆေးရနာသိမ်းမှုကိုပါကြုံရတာကြောင့်ဒီနှစ်2021ခုနှစ်ဟာမြန်မာပြည်သူတွေအထက်ကတော့အရင်ကမကြုံခဲ့ရဘူးတဲ့ထိမှန်မထားတဲ့အပြောင်းလဲတွေနဲ့အများပြားကြုံခဲ့ရပါတယ်။2021ခုနှစ်အတွင်းလှုပ်ဖို့ကြံရွယ်စီစဉ်ခဲ့တာတွေဘာမှမလုပ်နိုင်ခဲ့ဘူးလို့တန်လင်း Times ဂျာနယ်က Editor လည်းဖြစ်စာရေးဆရာမတဦးလည်းဖြစ်တဲ့မတ်တူတူသားကပြောပါတယ
်။2021ခုနှစ်မှာလုံးပဲလို့ကြံစည်ခဲ့တဲ့ plan တွေကတော့အများကြီးပဲ။အဓိကကလည်းဆိုလူငယ်တွေအတွက်ပေါ့နော်ကားနဲ့တာပင်းချင်းတွေနဲ့ဒီမှာနေအငြင်းစကားပြောဖြစ်တယ်။အာသူတို့စာဖတ်အားကောင်းလာအောင်လို့ကိုကစာဖတ်ဝိုင်းလေးလုပ်ပေးလိုက်။အဲသူတို့အားကစားလေးတွေလုပ်လိုက်ပြီးသူဘာနေလိုက်ပေါ့နော်။အဲ့လိုမျိုးလေးတွားနေတဲ့ life ကသူကိုဗစ်ကြောင့်ကျောင်းပိတ်ထားတဲ့အချိန်မှာအကျိုးရှိရှိလေးတွားနေဖြတ်တန်းနေတဲ့အချိန်မှာဒါကြီးဖြစ်သွားတဲ့အချိန်မှာသူတို့အတွက်ဟိုအရန်ဟိုစိတ်ထိခိုက်ပြီးတာပေါ့နော်။သူတို့လူငယ်တွေအတွက်အရန်စိတ်ထိခိုက်ပြီးကိုလုံးချင်တယ်ဆိုတဲ့ပြန်နေရလေကိုကလည်းအမားကအများကြီးတော့ဘာမှဖြေထိုးလို့မရှိဘူး။ပါရေးမှာပဲဒီ6:30ခုမှာရေးလက်စာစာရေးလည်းရှိတယ်။အဲ့ဒီဟာတွေကအကုန်လုံးရဆိုင်သွားတယ်ပေါ့ဘာမှမလုပ်နိုင်သေးဘူးပေါ့နော်
။ဖေဖော်ဝါရီလတည့်ရက်စစ်တဲ့အာဏာသိမ်းမှုနောက်ပိုင်းအခုလိုရီမန်းချတာတွေပြက်ခဲ့ရုံမကအာဏာသိမ်းတာကိုစန့်ကျင်ကန့်ကွက်ခဲ့တဲ့အတွက်မတ်တူတူသားရောသားနဲ့မောင်ဖြစ်သူတို့ပါဖမ်းဆီးထိန်းသိမ်းခံခဲ့ရပါတယ်။နှစ်တနည်းရဲ့တဝက်လောက်အချင်းထောင်မှာနေခဲ့ရပြီးသူအတွက်ကတော့ဘယ်တော့မှမကြုံခဲ့ရဘူးတဲ့ဖြစ်ရတွေနဲ့ဆိုးရတဲ့နှစ်တနည်းပါပဲလို့မတူတူသားကပြောပါတယ်
။2021ကတော့ပြောရင်တော့စိတ်ဆင်းရဲကြရပြီ။နာစီးကြရပြင်းထန်နေတဲ့နှစ်ပေါ့။ဒါကအခု21နှစ်ပေါ့နော်။သူ့21နှစ်ကထောင်ထဲမှာကျော်ဖြစ်ရတာပေါ့နော်။ဒါမှဆိုလေမွေးနေ့ကထောင်ထဲမှာကျော်ဖြစ်ရတဲ့150ကျည်ရဲ့မွေးနေ့ပေါ့နော်။နောက်တစ်ခုကဆက်ရတဲ့အချိန်မှာအမတာတော့မောင်းပါတယ်ပေါ့နော်ဟိုကိုကိုရိုင်းအဲ့ဒီရဲစခန်းမှာစစ်ကြောကြီးမတော်ခင်ရဲစခန်းမှာကိုကိုရိုင်းလက်စစ်ခံထားတာကိုတတိမိသွားတယ်သူတို့ကအဲ့ဒီလက်စစ်ကြီးနဲ့တန်းလိုက်နေတယ်မဟုတ်တော့ထိုင်နေတာပထမဆုံးတည်းမြင်လိုက်ရတဲ့အချိန်မှာဟိုရှင်ထဲမှာတော်တော်မကောင်းတော်ဘလူခေါ်ရအောင်မသိဘူးပေါ့နော်ဟိုကိုတာကိုမောင်းအဲ့လိုမြင်လိုက်ရတဲ့အချိန်မှာလေသူကတော်တော်ကိုဟိုစိတ်ချခိုင်းနေတယ်ပေါ့နော်ဒီကကြာနှစ်တည်းလို့ပြောလို့ရတာပေါ့နော်ဒီနှစ်ကအလုံးပြည့်တဲ့အတိုင်းပဲ12လရှိတယ်ဒီနှစ်ကိုအဲ့တော့6လမှာကိုရနိုင်ငံလေးပဲဈာမနေလိုက်ရတယ်ဆိုတော့အဲ့ဒါကပြောမယ်ဆိုရင်တော့တော်တော်လေးကိုဆူရတဲ့နှစ်ပေါ့တစ်ခါမှသာမျိုးမကြုံဘူးလေ
အမျိုးသမီးရဲ့တက်ကြွလှူရှားသူတို့ဖြစ်တဲ့မက်ဖြူပြာဝင်းကြီးကတော့ဒီနှစ်ဟာသူ့အတွက်ထူးခြားတဲ့နှစ်တနည်းလို့ပြောပါတယ်ဘာကြောင့်ပါလဲ
ဒီ2021ခုနှစ်ကတော့သမားတက်ကတကယ်ကိုထူးခြားတဲ့နှစ်တစ်နှစ်လို့ပဲပြောရမှာပေါ့နော်2021ခုနှစ်ကသမားတော်တော်လေးဟိုစိတ်ထိခိုက်ရတယ်ဝမ်းနည်းရတယ်ဒေါသထွက်စရာတွေရှိတဲ့နှစ်ပေါ့နော် ဘာဖြစ်လို့လဲဆိုတော့ကျမကပထမဦးဆုံးကကျမက TV 2021ပေါက်ထားတယ်ပေါက်ထားဆိုတော့ကျမကပျော်ရွှင်စွာနဲ့ပေါ့နော်အာငါ2021ကျတော့ငါသွားရတော့မှာပဲပေါ့နော်အမေရိကကိုဆိုရဲဆိုပြီးတော့ဒါပေမဲ့ကျမ TV ပေါက်တဲ့ပြင်မဲ့လေကျမအမေရိကမသွားရအောင်ထောက်ပြီးတော့နှစ်လပိုင်းမှာလေကျမတို့အားလုံးသိတဲ့အတိုင်းပဲပေါ့နော်ကျမတို့နိုင်ငံမှာတကယ်ကိုအပြောင်းလဲတစ်ခုဖြစ်သွားတယ်အဲ့ဒီဟာလေကျမတို့အတွက်ကတကယ်ကိုအဆုံးရှုံးမှုပေါ့နော်။ဘာဖြစ်လို့လဲဆိုတော့ရှင်းနှစ်တွေတုန်းကလေကျမတို့ကိုဗစ်ကြောင့်မလို့ကျမတို့အတိုင်းအတာတစ်ခုထိပေါ့နော်။ကျမတို့စားဝတ်နေရေးတွေဘာပဲဖြစ်ခက်ခဲခဲ့ရတယ်ပေါ့နော်။ခက်ခဲခဲ့တယ်။အဲ့ဒီဟာအပြင်ဒီစစ်အာဏာသိမ်းလိုက်တဲ့အချိန်ရောက်လာတဲ့အခါကျတော့ကျမတို့ကအချိန်ကြီးပို့ပြီးတော့အရန်ဆိုးွားလာတာပေါ့နော်။စိတ်ပိုင်းဆိုင်ရာရောနောက်ပြီးတော့အဓိကဘာလဲဆိုတော့ကျမတို့နေရထိုင်ရတာမလုံခြုံတော့ဘူးပေါ့နော်မလုံခြုံတော့ဘူးကို့အိမ်မှာနေရင်လည်းမလုံခြုံဘူးလမ်းမော်ထွက်ရင်လည်းမလုံခြုံတကယ်ကိုလူလည်းပြုံမြင့်တဲ့တန်ဖိုးရှိတဲ့เนาะကလေးတွေအများကြီးပဲဆုံးရှုံးခဲ့ရတယ်ပေါ့နော်အဲ့ဒီအတွက်လည်းအခုအချိန်ထိကျမတို့တွေကကျမအနေနဲ့ဆိုဖြစ်မစင်လည်းအောင်ရှိတယ်ပေါ့နော
်ဒီနေ့အတွင်းမှာပဲကိုယ်တိုင်လည်းကိုဗစ် -19 ရောဂါကူးစက်ခံရတယ်လို့ဒီရောဂါကြောင့်ပဲမိသားစုဆွေမျိုးတို့ဆုံးပါခဲ့ရပြီးအကျက်အတဲမျိုးစုံကြုံရတဲ့နှစ်ဖြစ်တယ်လို့လည်းမတ်ဖြူပြဝင်းကြီးကပြောပါတယ်
။ကျမအတော်ဦးလေးရောသုံးလေအိမ်မှာကျမမောင်လေးရောဟိုရောင်းမောင်ရောဆိုတော့မောင်လေးကိုလည်းအသက်လွတ်ပြီးတော့ကိုဗစ်ကနေဆွဲထုတ်ခဲ့ရတယ်ပေါ့နော်။အဲ့လိုတွေနဲ့ကျမတို့ကဟိုအဖက်ဖက်ကပေါ့နော်ဒီတစ်ခေါက်ဆိုရင်ကိုဗစ်ဖြစ်တဲ့အချိန်တွေမှာကျမတို့အရန်ဒုက္ခရောက်နော်တက်ဆရာဆေးရုံလည်းမရှိဘူးကိုဘဆရာဝင်လည်းမရှိဘူးကျမတို့မှာပြောရမယ်ဆို Facebook ကနေဟိုကောင်းလို့ဒီကကောင်းလို့တင်တဲ့ဟာလေးတွေပဲကျမတို့မှာကြည့်ပြီးတော့ကိုစေးကုခဲ့ရတယ်ပေါ့နော်အဲအဲ့လိုမျိုးအချိန်လေးပေါ့နော်ကျမတို့မြန်မာနိုင်ငံပြည်သူတွေအတွက်ကဒီနှစ်ကတအားကိုခက်ခဲပြီးတော့စိတ်ဒုက္ခရောက်ရတယ်အဖက်ဖက်ကနေပြီးတော့ကြက်ကြက်တဲတဲနဲ့နေထိုင်ရတဲ့အခြေအနေတွေဖြစ်နေတာပေါ့နော
်အဆင့်မြင့်ပညာဦးစီးဌာနကလက်ထောက်ကတိကတူဖြစ်တဲ့ဆရာမအနွေအတွက်ကရောဒီနှစ်ဘာတွေထူးထူးခြားခြားကြုံတွေ့ဖြတ်တန်းခဲ့ရပါလေ
ဒီမတို့အတွက်ကတော့ပြောရရင်အကောင့်ထက်အစိုးကြီးပဲပေါ့နော်ဘာလို့လဲဆိုတော့ဒီဖေဆွေးရအာနာတိတ်လိုက်တဲ့လက်အောင်မှာနေရတာဟိုကတဲပြီးသူအတွက်မှမလုံခြုံစိတ်မချရအောင်ပေါ့နော်ပြီးတော့ညီမတို့ဆိုလို့ရှိရင်ဒီဖေဆွေးရကိုလက်မခံဘူးစန့်ကျင်နေဆိုပြီးတော့စီရီယံလှုပ်ရှားမှုမှာပါဝင်နေတဲ့အတွက်ကြောင့်မို့လို့ပေါ့နော်ညီမတို့အလုပ်ထုတ်ခံရတယ်ပေါ့အဲ့ဒါကြောင့်မို့လို့ကိုကကိုမိသားစုအတွက်ပေါ့နော်ဒီအလုံးမရှိတဲ့ခါကျတော့တစ်ဖက်တစ်ဖက်အဆင်ပြေအောင်လို့အခြားနည်းနဲ့မိသားစုအဆင်ပြေအောင်ရုန်းကန်ရတာမျိုးပေါ့နော်အဲ့လိုလောရတာအခက်အခဲရှိနေရတဲ့ကြားရဲပေါ့နော်ညီမတို့ဆိုပြီးခဲ့တဲ့ကိုဗစ်တတိယလိုင်းမှာဆိုတအိမ်လုံးကိုဗစ်ဖြစ်ကြရဲဟိုအိမ်ကအသက်ကြီးဆုံးလူကြီးတွေဆိုလို့ရှိရင်ဟိုအောက်ဆီဂျင်ကြီးကြရဲပေါ့နော်အောက်ဆီဂျင်လိုတဲ့အထိဖြစ်တယ်အဲ့တော့ညီမတို့ဆိုအောက်ဆီဂျင်အပြင်မှာဖြတ်ချရတာမျိုးပေါ့နော်ခုနပြောတဲ့ကိုမှအလုံးမရှိနေတဲ့အချိန်လိုမျိုးမှာပေါ့နော်အိမ်ကလူကြီးရဲ့ကျမရဲ့အခြေအနေရတယ်ဆိုရလာတဲ့ခါကျတော့လေကျမတို့ဆိုရင်ရှိမဲ့စုမဲ့ပေါ့နော်ငွေကုန်နေနောက်ပြီးတော့အောက်ဆီဂျင်ဆိုတာကလည်းကြည့်တဲ့အတိုင်းပဲအဲ့အချိန်တော့ဟာဆိုရင်ဟိုတနေ့လုံးတန်းစီပြီးလူကိုယ်တိုင်ပေါ့နော်မိသားစုကိုယ်တိုင်သွားပြီးတော့ရှာရတာမျိုးပေါ့နော်ဆေးဆိုရင်လည်းဆေးထိုးရမယ်ဆိုကိုယ်တိုင်ဆေးထွက်ချပြီးတော့ထိုးရတာမျိုးပေါ့နော်အဲ့အခက်ခဲအဲ့တော့ကတွေကိုပေါ့နော်ဟိုကိုမမဟုတ်ပါဘူးကြားလူတွေကခံစားရတာပေါ့နော်ပြီးတော့အများအားအဲ့လိုမျိုးသွေးရည်တည်နေပေါ့နော်ကြောက်ကြောက်နေတဲ့အခုဆိုလည်းခုနကမှပုံပေါက်ဒီနောက်မှပုံပေါက်အဲ့လိုမျိုးနေပေါ့နော်အဲ့လိုမျိုးတွေဖြစ်ပြီးဆိုလို့ရှိရင်ဟိုဒီရက်ကွက်ထဲမှာဘယ်လိုလာတောင်းရမလဲသူတို့ကဘာညာလာလုပ်မလဲအဲ့လိုပူပန်ရတာတမျိုးပေါ့နော်နောက်တစ်ခါဟိုနိုင်ငံအတွက်ရုံးကန်နေရတဲ့သူတွေလည်းဘယ်သူတွေတော့မီးပြန်ပြီဘယ်သူတွေတော့နေချက်ကန်ပြီအဲ့လိုတည်နေရလေလေညီမတို့အရင်စိတ်တော့ကရောက်စီရေပေါ့နော်ဒီအခြေစိုးရအောင်မကြိုက်ကြသူအတူတူပါပေါ့ညီမတို့ကမှကိုယ့်အိမ်မှာကိုယ်အေးစိစိနေလို့ရနေသေးတယ်သူတို့ရေတော့ထဲမှာတစ်ခါခံရတဲ့သူတွေရှိတယ်။ထောင်ထဲမှာတစ်ခါခံရတဲ့သူတွေရှိတယ်။အဲ့လိုလူတွေဘယ်လိုများနေမလဲဆိုရဲပေါ့နော်။အဲ့လိုမြင်ရကြားရတဲ့ဟာတွေကလည်းစိတ်တော့ကရောက်စီရဲပေါ့။အဲ့တော့ကိုယ့်မိသားစုအတွက်တော့ကရောက်ရတာရောပေါ့နော်။ကိုယ့်နိုင်ငံအတွက်တော့ကရောက်ရတာရောနဲ့ညီမတို့ကတော့တော်တော်ဟုတ်အဆင်မပြေတဲ့နှစ်ပါပဲ2022ခုနှစ်က
2022ခုနှစ်မှာလည်းအခက်အခဲတွေဆက်ပြီးရှိနေနိုင်သေးတယ်ဆိုတာကိုတော့ဆရာမအနွေကတွက်ထားပါဗျ။အခုချိန်မှာကြမ်းကြမ်းခံပြီး2022ခုနှစ်ကြာရင်တော့အကောင်းဆုံးဖြစ်လာဖို့မျှော်လင့်ထားတယ်လို့လည်းသူကပြောပါတယ်
။ဒီစီအစိုးရမြန်မာကနော်နိုင်ငံကနေထွက်သွားပြီးတော့ကျွန်တော်ညီမတို့ရွေးချယ်တဲ့အစိုးရမျိုးကိုလိုချင်တဲ့အစိုးရအဲ့လိုမျိုးနိုင်ငံပေါ့အမိုင်းအဲ့လိုမျိုးပြန်ချက်လာစေချင်တယ်။ညီမတို့လည်းကိုယ့်အလုပ်ကိုလုပ်ပြီးတော့အရင်ဆုံးပေါ့နော်။အေးအေးထင်းထင်းနဲ့ကိုမိသားစုနဲ့အေးအေးစိစိပြန်ပြီးတော့နေချင်တယ်မိုင်း။အဲ့ညီမရဲ့2022ခုနှစ်အတွက်ကနော်နောက်ထပ်စေချင်တဲ့ဆန္ဒပေါ့
။မက်ဖြူပြဝင်းကြီးကလည်းဒီနှစ်တည်းအစိုးရထဲမှာပဲရလိုက်တဲ့အကောင်းတွေရှိနေတာကိုတွေ့ပြီးနှစ်သစ်အတွက်အကောင်းဆုံးမျှော်လင့်ထားတယ်လို့ပြောပါရယ်
ဘာသာမတူတဲ့လူတွေပို့ပြီးတော့စီးလုံးလာတယ်။ကျမတို့တိုင်းရင်းသားတွေနဲ့ကျမတို့မြန်မာလူမျိုးတွေနဲ့တသွေးတဲ့တသားတဲ့တောင်ပေါ်မြေပြင်တသွေးတဲ့တသားတဲ့ဖြစ်ခဲ့ရတယ်ပေါ့။အဲ့ဒါတွေကတော့ကျမတို့2021မှာနေထွက်ခဲ့တဲ့ကိစ္စပဲပေါ့နော်။အစိုးရကအကောင်းလို့ပဲကျမမြင်နေ။အဲ့တော့2022မှာလည်းဒီလိုမျိုးစီးလုံးညှို့မှုတွေနဲ့ပဲကျမတို့ရှေ့ဆက်ပြီးတော့ကျမတို့တိုက်ပွဲဝင်တော့ကျမတို့အောင်ပွဲရတော့ရမယ်လို့ကျမကတော့ပြောနေတယ်ပေါ့နော်။
2021ခုနှစ်ရဲ့တဝက်တာကာလကိုအချင်းထောင်တွင်မှဖြတ်သန်းခဲ့ရတဲ့မတူတူသားရဲ့နှစ်သက်မျောလင့်ချက်ကရောဘယ်လိုများရှိပါလဲ
။လာမယ့်2022မှာတော့ဖြစ်စေချင်တာကတော့ဒီဆိုးရွားမှုတွေအလုံးရပ်တန့်ပြီးတော့ကိုယ်လိုချင်တဲ့ပြည်သူတွေလိုချင်တဲ့အဆိုးရွားနဲ့အတူတူဖြစ်နိုင်တော့နှစ်သက်ကိုကြော်ဆွတ်ချင်တာပေါ့နော်။ကောင်းမွန်နေတာကနေကြွားချင်တာပေါ့။နောက်တစ်ခုကဘာလဲဆိုတော့ကျွန်တော်တို့ဆင်ပြီးကြောက်လာတယ်။အချင်းရောက်လာပြီနဲ့အချင်းမှဆင်ခဲ့တဲ့ကလေးလူတွေအများကြီးတန်ခဲ့တယ်ပေါ့။သူတို့အတွက်အရေးစိတ်မကောင်းဖြစ်တယ်သူတို့တွေကိုလည်းဒီနှစ်သက်မှာလွတ်လပ်တဲ့အရာတာလွတ်လပ်တဲ့ဖြစ်ကိုရှုပ်နေကြနေပေါ့နော်အဲ့ဒီဟာကတော့အမရဲ့အကြီးအမားဆုံးစံတော်ပေါ့နော်ဖြစ်စီနေဟာပေါ့အဲ့လိုဖက်စီချုံအောင်ခံထားရတဲ့သူလည်းအကုန်လုံးလွတ်မြောက်ပြီးတော့အားလုံးပြည်ကျော်ရှင်ရှင်နဲ့ပြည်သူတွေအားလုံးကိုလည်းအဲ့ဒီလွတ်လပ်တဲ့အရာတာကိုခံစားနေကြနေပေါ့နော်ကြီးရစားစားနေနေရတဲ့ဘဝကိုလွတ်မြောက်စေချင်
လူမှုတိုင်ဝမ်အတွင်းကဏ္ဍအသီးသီးမှာလှုပ်ရှားယုံကန်နေကြတဲ့အမျိုးသမီးတို့ရဲ့တနစ်တာထူးခြားတဲ့ဖြတ်သန်းမှုတွေနဲ့နှစ်သက်မျှော်မှန်းချက်တချို့ကိုကြားခဲ့ရတာပါရှင်။ရှေ့သတင်းပတ်မှာလည်းအခုလိုပဲမတူတဲ့နယ်ပယ်တွေကအမျိုးသမီးတွေရဲ့အသံတွေကိုစူးစီးတင်ပြပေးသွားပါမယ်။ဒီသတင်းပတ်အမျိုးသမီးကဏ္ဍကိုတော့ဒီမှာပဲရနာခွင့်ပြုပါ။အားလုံးအတွက်မင်္ဂလာရှိတဲ့ Christmas အခါသမယဖြစ်ပါစေရှင်။ကျမခင်ပြုထေးပါရှင်။မခင်ဖြူထွေးတင်ဆက်တဲ့အမျိုးသမီးအထူးအစီအစဉ်ဖြစ်ပါရရှင်။ကိုဗစ်ကရောဂါပိုးဓာတုပစ္စည်းတွေကဘယ်လိုမျိုးကာကွယ်ပေးတယ်ဆိုတာသိရမယ့်သိပ္ပံတဲ့ဤပညာအစီအစဉ်မတိုင်ခင်မှာတော့သုတဆုံလေအမေရိကန်တခွင်အစီအစဉ်ကိုကိုအောင်အောင်ကတင်ပြပါအောင်မရှင်။
ခရစ်စမတ်ကာလမှာပဲကိုဗစ်အိုမီကရွန်မျိုးကွဲတဲ့ကူးစက်မှုတွေကိုတားဆီးနိုင်ဖို့ N95 နှာခေါင်းဆီးသက်တမ်းကိုအခမဲ့ဝေပေးမှာဖြစ်တယ်လို့နယူးယောက်မြို့တော်ဝန်နဲ့ကျန်းမာရေးတာဝန်ရှိသူတွေကကြေညာထားပါတယ်။ဒါ့အပြင်ရက်ကွက်အဖွဲ့အစည်းတွေကလည်းတစ်ဆင့်ကိုယ်နေရင်မှာပဲကိုဗစ်ရှိမရှိစစ်ဆေးနိုင်တဲ့စမ်းသပ်ပစ္စည်း5သိန်းလောက်ကိုအခမဲ့ဝေငါပေးတော့မှာဖြစ်တယ်လို့ဆိုပါတယ်။နယူးယောက်မြို့မှာတော့ကိုဗစ်အမြန်စစ်ဆေးနိုင်တဲ့စင်တာအများပြားဖွင့်လှစ်ပေးထားပါတယ်။ UK နိုင်ငံကနေအလဲပတ်ရောက်ရှိနေသူ Caitlin Blake က
လေယာဉ်စီးပိုးကဗိုင်းရပ်စ်ကူးစက်ခံမထားရဘူးဆိုတော့ negative အဖြစ်ဖြစ်ဖို့လိုတာရှိပါတယ်။ PCR အနည်းနည်းနဲ့စစ်တာထက်လမ်းမော်ကစင်တာတွေမှာစစ်လို့ရတဲ့နည်းလမ်းကတော့ပိုမြန်ပါတယ်။လေယာဉ်ကနောက်နှစ်နာရီလောက်နေထွက်မှာပါ။ဒီမှာဆောင်းရတာကလည်းလူတွေကမနှဲဘူးဆိုတော့ negative ဖြစ်ပါစေလို့သာမျှော်လင့်ရမှာပါ။အဲ့လိုမှမဟုတ်ဘူးဆိုရင်တော့ဘာလုပ်ရမယ်မှမသိတော့လို့စိတ်ပူမိပါတယ်။
အခုခါနယူးယောက်မြို့မှာအခြေစိုက်ကိုဗစ်စမ်းသပ်စင်တာ36ခုနဲ့ရွှေပြောင်းစင်တာ100နီးပါးဖွင့်လှစ်ထားပါတယ်မြို့တော်ဝန်ဘီလ်ဒီဘလက်စီယိုကကိုဗစ်အိုမီကရွန်မျိုးကွဲသစ်ဟာလင်းလင်းမြန်မြန်ကူးစက်နေတယ်ဆိုပြီးတော့တတိပေးထားပါတယ်ဒီလိုရောဂါကူးစက်မှုတွေကြောင့်နာမည်ကျော်ဘရော့ဝေးပြဇာတ်ရုံတွေလည်းပိတ်ထားပြီးလူများလာရောက်လည်ပတ်တဲ့ Times Square ကကိုဗစ်စင်တာမှာလည်းစမ်းသပ်ဖို့လူတွေရာနဲ့ချီဆောင်ဆိုင်နေပါတယ်နယူးယောက်မြို့ကဂျော်နီ D. Trickett က
I think we've all been affected as a New Yorker. We're trying to take every single precaution.
New York one needs to be on the lookout for any major alarm or light up. See, na chain thu da de bin, a phi si le chat thu da ba. Aku a la ye ma phi daw bu si sin tha ba me. Aku san tat bi ya la me phi paw mu di ba de. New York ma be ni phi yin le ni phi daw ma ba.
โอมิครอนမျိုးကွဲဟာကူးစက်မှုများမိမဲ့ယောဂတန်ဘလောက်ပြင်းထန်မလဲဆိုတာကတော့ဂုဏ်ရည်ရရရမသိရသေးပါဘူး။နောက်နေ့ဆန်းမှဒီမျိုးကွဲတဲ့ကူးစက်မှုတွေပိုများလာလိမ့်မယ်ဆိုပြီးတော့လေပညာရှင်တွေကခန့်မှန်းထားတာပါ။အစောပိုင်းစမ်းစစ်ချက်တွေအရဒီမျိုးကွဲတဲ့ကူးစက်မှုကိုတားဆီးနိုင်ဖို့ဆိုရင်ကိုဗစ်အပြစ်ကာကွယ်ဆေးထိုးဖို့လိုအပ်မှာဖြစ်ပြီးတာမန်ကာကွယ်ဆေးထိုးထားသူတွေလည်းယောဂတန်ကိုပြင်းပြင်းထန်ထန်ခံရလောက်မှာမဟုတ်ကြောင်းဆိုရတဲ့နယူးယောက်မျိုးကန်မာရီယန်ဗန်ဟန်က
No, my parents have not changed, but I'm getting tested.
ဒီမှာကံမောကယောဂကုသခံထားရတဲ့အဖြစ် positive ထွက်တော့ကိုယ်ခန်းထဲမှာပဲတည်ကြနေထိုင်ကြပြီးတော့နှာခေါင်းစီးလက်တပ်ထားပါတယ်။ PCR အနည်းနည်းစနစ်နဲ့စစ်ထားတာကအဖြစ်ထွက်ဖို့တပတ်ကျော်ကြတော့ဒီတစ်ပတ်မှာမိသားစုတွေနဲ့တွေ့ဖို့မတွေ့ဘူးဆိုတာသိရဖို့အခုအမြန်နည်းနဲ့ထပ်ပြီးတော့လာစစ်တာပါ။ယောဂလက္ခဏာလည်းဘာမှမပြဘူးဆိုတော့တွေ့ဖို့ပဲရှိပါတယ်။ဒါပေမဲ့လည်း positive တာထွက်လာရင်တော့ကိုယ့်ဘာသာနေရတော့မှာပေါ့။
န ညယောက်မျိုးအာနာပိုင်နေရဲ့စီးရင်ကိန်းကနန်းနေအရာအသက်အရွယ်ရောက်ပြီးသူ90ရာခိုင်နှုန်းနဲ့မြို့ကန်80ရာခိုင်နှုန်းဟာကိုဗစ်ကာကွယ်ဆေးတစ်ကြိမ်ထိုးထားတယ်လို့ဆိုရတယ်။ညယောက်ပြည်နယ်မှာတနင်္ဂနွေတရက်ထဲမှာတင်ရောဂါကူးစက်သူ 13,000 နီးပါးရှိပြီးအဲဒီထဲက 13,000 လောက်ဟာညယောက်မျိုးကဖြစ်ပါတယ်။လွန်ခဲ့တဲ့သတင်းပတ်အတွင်းတရက်ကိုရောဂါကူးစက်သူဖြန်းများ 16,000 ကျော်ရှိခဲ့ပါတယ်ခင်ဗျာ။ဈေးကွက်အတွင်းကုန်စည်မပြတ်လည်အောင်နဲ့ပြည်မစိတ်တွေမှာကုန်ပစ္စည်းတွေပုံနေတာကိုရှင်းလင်းဖို့ထရက်ကားမောင်းသူနောက်ထပ် 8,000 လောက်လိုအပ်နေတယ်လို့အမေရိကန်ထရက်ကားမောင်းသူများအသင်းကပြောပါရယ်။ဒါပေမဲ့လည်းပညာရှင်တွေကတော့ထရက်ကားကုမ္ပဏီတွေအနေနဲ့ကားမောင်းသမားတွေကိုစနစ်တကျစီမံခန့်ခွဲတာမျိုးရှိဖို့လိုအပ်ကြောင်းထောက်ပြပါရယ်။ MID တည်ယူပို့ဆောင်ရေးကုမ္ပဏီကဒေးဗစ်ခိုရဲက
The way we conventionally schedule our
truck mount တွေပစ္စည်းတင်ရမှာပို့ပေးရမှာတွေကိုအချိန်စရာနဲ့ပေးလိုက်တာပါပုံမှန်အဖြစ်တော့သူတို့ရဲ့အချိန်အတွက်တိတ်ထက်မကြည့်ဖြစ်ပါဘူးလို့ပြောထားတာပါကားသမားတွေဟာ Los Angeles စိတ်ကမ်းမှာနေ့စဉ်လိုလိုရှိနေတာပါဒါပေမဲ့ကားမောင်းမှဝင်ဝင်ရသူတွေဖြစ်တာကြောင့်အချိန်မဖြုံးကျင်ကြောင်းပြောရတယ်တရုတ်နိုင်ငံကရွှေပြောင်းအခြေချသူ truck ကားသမား Bill က
When low we sometimes wait for the
ဒီစီတီမို့တစ်ခါကို6နာရီကနေ9နာရီကြာတစ်ခါလေးဆောင်းရတတ်ပါလေဒီကိုစိုးပါလေဝင်ငွေထိခိုက်တာပေါ့ဗျာ
ထရက်ကားမောင်းသူတွေဟာတင်မောစိတ်ကမ်းမှာကုန်တင်ချိန်ရောဂိုဒေါင်မှာကုန်ချချိန်ရောမှာပါအချိန်အကြာကြီးဆောင်းရတော့ကြောင့်တရက်ကို17နာရီကားမောင်းခွင့်ရှိပေမဲ့လည်း6နာရီ9နာရီဝင်ကျင်တာမောင်းရပါတယ်ရူမေးနီးယားကရွှေပြောင်းအခြေချသူမာရီယန်က
Sometimes it's a matter of how those companies
Eric Community ကအလုပ်ကိုဘယ်လောက်စနစ်တကျလုပ်တယ်လဲဝန်ထမ်းတွေကဘယ်လောက်ကျွမ်းကျင်ချင်တင်ပြပေးရတယ်ကျွန်တော်တို့ကားသမားတွေအတွက်ရောဘယ်လောက်ကြီးပြီးတယ်လဲဆိုတဲ့ပုံမှာမူတည်ပါတယ်
အမေရိကန်ဆိုရကတော့တည်ယူပို့ဆောင်ရေးလုပ်ငန်းခွင်မှာအင်အားတိုးလာဖို့ကားမောင်းတန်တန်းတွေတိုးချဲ့ပြီးမှဖြစ်တယ်လို့စစ်မှုထမ်းအောင်တွေကလည်းဒီတန်တန်းပေးပြီးတော့လိုအပ်ချက်ကိုဖြည့်ဆည်းဖို့မျှော်လင့်နေပါတယ်။ဒါပေမဲ့လည်းလုပ်ငန်းမှာရရှိမြေဖို့ကလိုအပ်ကြောင်းထောက်ပြပါရယ်။ Pennsylvania တက္ကသိုလ်က Steve Vizzelli က
What we have right now in the United States is about
America ma CDL truck ga maung tu re twae lou paw 3000 kwe law shi ba de D license kai tha tu re ga 10000 shi ba de
truck ga maung tu re lo ya ni da chang gu ga lu nge tchu ga truck ga maung tan nan re tet ni ba de dai me le di lou ko de ge lou nai ma lou nai ti cha song pya phu ne lou ngan ye phiz mu dan ko le yin san nai aw a sin thi pyin tha phu lo ya chang a chan pe ja ba de Marian ga
it happened to me when I had
ni 6 nai naw pai ma ka ya pu 200 300 ma sha bi meရက်ဖို့နေရာလုံးဝမရှိပါဘူ
း။ကားသမားတွေကိုကုမ္ပဏီထင်းချုံရေးစင်တာကစောင့်ကြည့်နေပြီးသူတို့အိတ်ခိုင်းတဲ့အချိန်မှာအေ့ရတာပါ။အဲ့လိုလုပ်ငန်းခွင်အဆင်မပြေမှုတွေကြောင့်ထရက်ကားသမားတို့ဟာစောက်လို့ရေးလုပ်ငန်းခွင်ကဝန်ချီဆက်တွေလိုအကြီးစားဆယ်ရန်နေရာတွေမောင်းတဲ့အလုပ်တွေကိုပြောင်းရွှေ့လုပ်ကန်ကြပါရတယ်။ထရက်ကားသမားတွေလုပ်ငန်းခွင်မှာမြဲနေဖို့ဆိုရင်တော့အပြန်အလှန်လေးစားမှုနဲ့ဆက်ဆံဖို့လိုတယ်လို့သူတို့ကပြောရတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုရဲ့အကြီးဆုံးကုန်တင်ကုန်ချစိတ်ကမ်းတစ်ခုဖြစ်တဲ့ Los Angeles စိတ်ကမ်းမှာဆိုရင်ပစ္စည်းထည့်ထားတဲ့ကွန်တိန်နာတွေတော်တော်များများစုပုံနေတာပါတချို့ဆိုရင်လည်းတင်မောပေါ်ကနေတော့မချနိုင်သေးပါဘူးဒီကွန်တိန်နာတွေကိုနိုင်ငံတော်ကတည်ယူပို့ဆောင်ပေးနေတဲ့ truck ကားမောင်းသမားတွေရှားပါနေတာကြောင့်အခက်တွေ့နေတာဖြစ်ပြီးအခုအခါမှာတော့ဒီလုပ်ငန်းကိုဝင်ရောက်မဲ့သူတွေအတွက်လေ့ကျင့်သင်ကြားပေးနေတဲ့တင်နန်းတွေမှာလူစီရနေပါတယ
် we train
NB အမျိုးအစားရင်မောင်းလိုက်စဉ်အတွက်တင် जा ပေးပါလေရင်မောင်းသမားတွေလိုအပ်နေတာဆိုတော့ဒီချိန်ကအလုပ်အများဆုံးအချိန်ပ
ါဒီနေ့မှာတင်နန်းသားဥယျာဉ်20ရာခိုင်နှုန်းပုံများလာတာကြောင့်ညဘက်မှာပါအချိန်တိုးချဲ့တင် जा ပေးနေရတယ်လို့လည်းဆိုပါတယ
် The driver piece stands out the most
ရင်မောင်းသမားအဓိကလိုအပ်နေတာပါဒီတည်ယူပို့ဆောင်ရေးကဏ္ဍမှာအခုဆိုရင်ရင်မောင်း 8,000 ကျော်လောက်လိုအပ်နေပါတယ်
ကယောဂကာလအတွင်းလူချင်းထိတွေ့ဆက်ဆံမှုကိုရှောင်ရှားဖို့လူတော်များများအလုပ်ကနေထွက်ကြသလိုလုပ်ငန်းတွေလည်းရဆိုင်ကုန်ပါတယ်အခုအခါမှာတော့လုပ်ငန်းတွေပြန်စတင်နေတာကြောင့်ဘဝအမခန့်ချက်ပိုရှိတဲ့တက်မွေးဝမ်းကြောင်းလုပ်ငန်းကိုလူငယ်တွေရွေးချယ်လာကြပါတယ
် So the pandemic situation did have an
impact ကယောဂကာလအခြေအနေတစ်ခုကအခုဆုံးဖြတ်ချက်အပေါ်အများကြီးတက်ရောက်မှုရှိပါတယ်လုပ်သားကြီးကလိုအပ်နေတဲ့အလုပ်မျိုးကိုလုပ်ချင်ပြီးလူတွေအတွက်လိုအပ်တဲ့ပစ္စည်းတွေကိုတည်ယူပို့ဆောင်ပေးရင်အကျိုးပြုနိုင်ပါတယ်ပြီးတော့ဒီအလုပ်ကရေရှည်ဆက်လုပ်နိုင်မှာဖြစ်တယ်လို့ဝင်ဝင်လဲကောင်းပါတယ
် You got to help it
ကိုလူမှုတိုင်းဝိုင်းအတွက်ကူညီရတဲ့အချိန်တည်းမှာပဲပတ်သက်လဲရတာဆိုတော့အဖက်လုံးအတွက်အကျိုးရှိပါတယ်
တည်ယူပို့ဆောင်ရေးကဏ္ဍအတွက်ကောင်းမွန်မဲ့သူတွေပုံများလာပေမဲ့တနန်းကျောင်းမှာတင်ပြမဲ့တနန်းဆရာပိုလိုအပ်လာတဲ့အခက်အခဲကိုရင်ဆိုင်ရပြပါတယ်အမေရိကန်တဝမ်လုပ်ငန်းတွေပတ်ပေါင်းစုံမှာပုံမှန်ပြန်လဲပတ်နိုင်မှုကတော့အချိန်ကာလတချို့ထပ်ကြနိုင်တယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ
ကိုအောင်တင်ဆက်တဲ့
တူတာဆောင်လေအမေရိကန်တခွေအစီအစဉ်ဖြစ်ပါရဲ့ရှင်အခုဆက်ပြီးတော့သိပ္ပံနဲ့နှိပညာအစီအစဉ်ကိုနားဆင်အောင်ပါကိုဗစ်ကပ်ရောဂါပိုးကူးစက်မှုကိုကာကွယ်ပေးနိုင်တဲ့ဓာတုပစ္စည်းတွေဘလို့အလုံးလုံးတည်းလဲဆိုတာသိရဖို့အတွက်ဓာတုဗေဒပညာရှင်ဒေါက်တာခင်မောင်ညိုကိုဒေါခင်မျိုးသက်ကမေးမြန်းတင်ပြထားပါရဲ့ရှင်
မြန်မာနိုင်ငံမှာကိုဗစ်တက်ပြက်လှိုင်းပြီးကြတဲ့ကဒီယောဂါပို့ကိုတိတ်မကြောက်တော့တဲ့အနေအထားဖြစ်လာနေရကနေအခုကူးစက်များဗီဇာပြောင်းအိုမီကရွန်ကိုဗစ်ပိုးသစ်ပေါ်လာတဲ့အခါမှာတော့ပြန်ဆင်ကျင်လာကြတာတွေ့ရပြီးယောဂါပို့မကူးစက်အောင်ကြိုးစားလာကြပါတယ်ဒီခါမှာဆက်ပြားတို့လက်တန့်ဆေးတို့လိုပစ္စည်းတွေကိုသုံးမယ်ဆိုရင်ဒီဓာတုပစ္စည်းတွေရဲ့ကိုဗစ်ပိုးပေါ်မှာတက်ရောက်မှုကဘလို့ရှိပါသလဲဓာတုဗေဒပညာရှင်ဒေါက်တာခင်မောင်ညိုကပြောပြပေးပါ
ကိုရိုနာဗိုင်းရပ်စ်ပိုးကတော့သူကဘုံမာလို့ပြောတော့အစီသထအသားတခြားလိုပါပဲเนาะအထက်မှာအရေးရှိတဲ့အပြင်ကလက်ပစ်ဆိုတဲ့အစီအကျရှိအဲ့ဒီဟာကိုကျွန်တော်တို့ကဟိုတတ်မှာပေါ့ဖြတ်စီမယ်ဒီတော့မှပဲကျွန်တော်လူတွေကိုမကူးဆိုပဲဟာကိုခေါလုံးကသိကြပါအဲ့တော့ကိုရိုနာဗိုင်းရပ်စ်ပိုးကအပြင်မှာလဲတစ်ခါလေကြတော့ကျက်ပေါင်းများစွာနိုင်ပေါင်းများစွာတည်နေတယ်လက်မှာကတ်နိုင်သူကပရိုတင်းကိုအမှန်တန်ကြိုက်တယ်နော်ဒီတန်ပြားမှာကတ်တယ်လို့သူဘာမှမဖြစ်ဘူးသစ်သားမှာကတ်တယ်လို့သူတိတ်တော့မကူးစက်နိုင်ဘူးဒါပေမဲ့လူရအသားကတ်လိုက်ပြီဆိုသူစိတ်သဘောကျအလူနဲ့အသားနဲ့တွေ့တာနဲ့သူကဝင်ကတ်အဲ့တော့အသားနဲ့ကတ်တယ်ဆိုရင်အသားထိတဲ့နေရာလက်ပဲရှိဘူးလက်ကအဓိကကျနော်အဲ့တော့အနည်းဆုံးလူက10မိနစ်မှာတော်နမနေမှာဒီကြိမ်လောက်မျက်နှာကိုကင်မျက်နှာကိုကင်မျက်နှာဒီကိုရိုနာဗိုင်းရပ်စ်ကတော်တယ်အသက်ရှူလမ်းကြောင်းလည်းရောက်သွားအဲ့တော့လက်မှာကတ်နေတဲ့ပိုးတွေကိုတုတ်တင်ပွားနီးလန်းနှစ်လမ်းရှိအဲ့တော့ပထမနီးလန်းကတော့နော်ဘိုးဘွားဆက်ဆက်တဲ့သုံးနဲ့ဆက်ပြအဲ့တော့ဆက်ပြပဲဒုတိယနီးလန်းကတော့ကျွန်တော်တို့အခုခက်ခက်စားနေတဲ့နော်လက်တန့်ဆေးရပေါ့အဲ့ဒါဒီကတော့ဒီအယ်ကိုဟောဆစ်စီတူ80% ဒီအရက်ပြန်60ကနေ80ရက်ကနှုတ်ပါတဲ့လက်တန်ဆေးရည်နဲ့ဟောဖယ်ရှားကြတော့ပြီးတော့ဘယ်ဟာပူကောင်းလဲလို့ပြောရင်ကျွန်တော်တို့ဘိုးဘွားတွေလက်ထက်တည်းကသုံးလာတဲ့ဆက်ပြာပူကောင်းဆက်ပြာမှာအပိုင်းနှစ်ပိုင်းရှိတော့ဒီပိုင်းကရေကိုခင်းတဲ့ပိုင်းတယ်နောက်ဒီပိုင်းကဒီအစီကိုခင်းတဲ့ပိုင်းဆိုနှစ်ပိုင်းရှိရေကိုမုန်းတဲ့ပိုင်းအဲ့တော့ရည်ကိုခင်းတဲ့အပိုင်းကတော့ခေါင်းပိုင်းလို့ခြားပါပြီးပိုင်းကရည်ကိုမုန်းတဲ့အပိုင်းလို့ခေါ်တယ်အဲ့ဒါအစီကိုခင်းတဲ့အပိုင်းကိုရိုနာဗိုင်းရပ်စ်ကအပေါ်ကအစီသထရှိအဲ့ဒါဒီမှာအထဲမှာအရေးရှိအဲ့ဒီအစီအထက်နဲ့ခုနကဆက်ပြာနဲ့ဆိုတော့အာဝင်ဝင်ကြအမှန်ဖြစ်တယ်ဆက်ပြာမှာရှိတဲ့မော်လီကျူးစီကအမီးကအဲ့ကိုရိုနာဗိုင်းရပ်စ်ကိုပွားပြီးတော့အထဲကိုဝင်တိုးလို့ရတယ်အဲ့ဝင်တိုးလိုက်တဲ့ခါမှာနှစ်ခုသုံးခုလောက်ဝင်တိုးလိုက်ရင်ဒီကိုရိုနာဗိုင်းရပ်စ်ကသေသွားတယ်လို့ပြောတာပေါ့သေလို့တော့မရဘူးသူကငါကိုယ်ထဲအသက်မှမရှိဘူးသူပြက်စီးသွားတော့သူကပြက်စီးသွားရင်သူ့ဘေးမှာအဲ့ဒီပြက်စီးတဲ့ဘေးမှာဝိုင်းပြီးတော့ဆက်ပြာမော်လီကျူးစီကနေကြတော့ရေဆေးလိုက်ဒီပေါ့ထွက်သွားမထွက်သွားခင်ကသူကပြက်စီးသွားတယ်အဲ့တော့ဆက်ပြာရဲ့ကောင်းကျိုးကအဲ့ဒါကိုရိုနာဗိုင်းရပ်စ်ကိုပြက်စီးနိုင်တဲ့ပစ္စည်းဖြစ်တယ်သူကဒီကိုရိုနာဗိုင်းရပ်စ်ကိုတတ်နိုင်တဲ့ဆက်ပြောင်းအထင်မသေးဘူးပေါ့
ဒီအယ်ကိုဟောနဲ့ဆေးရနီးကြတော့ဆရာအယ်ကိုဟောရဲ့ဒီပိုးပေါ်မှာပေါ့နော်တက်ရောက်ပုံနည်းနည်းလေးပြောပြပေးပါအ
ယ်ကိုဟောတဲ့မှာသူကမနေနိုင်ဘူးဒီအခေါ်နဲ့ဆိုရင်သူအငွေ့ပြန်လာသူလိုက်ထွက်သွားတာဒီလက်မှာတော့သူမရှိတော့မကြံနေတော့တပွတ်လိုက်တိုက်လိုက်တော့သူပါသွားတာဒါကြောင့် success to 80% ဆိုသူအလွယ်တကူအငွေ့ပြန်နေတဲ့အရက်ပြန်ဖြစ်တယ်သူကပါသွားလို့အောင်မဲ့လုပ်တဲ့ဟာ
အရက်ပြန်အငွေ့ပြန်နိုင်သူကလည်းပါသွားမယ်ဆိုရင်ဒီယောဂပိုးပြန်တာရဲ့အနေအထားကိုပြောပြပေးပါအောင်ဆရာဘယ်လိုဖြစ်နိုင်လဲဆိုတော
့ယောဂပိုးကတော့သူကပြနေပါယောဂပိုးကဟောလူတွေထင်တာချက်အရင်များတယ်လေသူကဘီလီယံရှိတာပေါ့နော်ဒီလက်သေးကုန်မှာရှိတဲ့အမုံလေးမှာတော့1ဘီလီယံလောက်သူကဟောတယ်ပိုးပေါင်းရှိဒီဗိုင်းရပ်စ်ကအမတန်များပါတော့ဘယ်လိုဝက်လို့လို့ဒီကောင်ကကုန်သွားမှာလို့ပုံသေးကြပါဦး။ဒါကြောင့်လဲကျွန်တော်တို့ဘယ်နေရာရဲ့တော့ကူတာပေါ့။တချို့လူကအိမ်မှာနေတယ်၊ဇကားပိတ်ထားတယ်ဒါလည်းကူတာပဲ။အဲ့တော့ဘယ်လိုမျိုးကူရတဲ့အကြောင်းရင်းအဓိကတော့ ဒီလက်ကနေပဲစကူတာပါလက်ကနေကူမှာအသက်ရှူလမ်းကြောင်းလည်းရောက်နှာခေါင်းလည်းရောက်မှာပါးစပ်တွေလည်းရောက်မှာပြီးရင်အသက်ရှူလမ်းကြောင်းလည်းရောက်ဒါတွေတော့ပြဿနာဖြစ်လာအခုတကယ်လို့ကကျွန်တော်တို့ကဒီလိုမျိုးလက်မှာမရှိဘူးဆိုရင်တော့တတော်သေးရွာတယ်လို့ပြောလို့ရှိပါတယ်လက်မှာမရှိဘူးဆိုရင်မျက်နှာမှာရှိရောရတာဆိုမျက်နှာမှာမရှိအောင်လို့ကျွန်တော်တို့ကတတ်နေတယ်ညဒီ mask လေးတွေနှာခေါင်းစည်းလေးတွေတတ်ထားရအောင်အဲ့နှာခေါင်းစည်းတတ်တယ်ဆိုတာဘလို့ပဲဖြစ်ရအများကြီးကာကွယ်တယ်လို့ကျွန်တော်ဆက်ဒါကြောင့်ဒီနှစ်ခုနဲ့တင်လို့တော်တော်ရပါပြီတတိယအချက်ကတော့အကုန်လုံးခတ်ခုတ်ပါနေပေါ့ဒါ sneeze လောက်လိုက်ရင်ဟာချိုးချီလိုက်တော့သူကတော်တော်ငွေးကိုသွားတယ်လေအဲ့တော့အဲ့ဟာချိုးချီတဲ့နေအချင်းကလွဲရင်6ပေခွာတယ်အမို့3ပေခွာတယ်နော်မျက်နှာချင်းမဆိုင်ဘူးဆိုရင်တော်တော်များများသက်သာပြီဒါကြောင့်သူကလက်ကဘလို့ပဲဖြစ်ရဟိုခဏခဏဆေးဆိုတာဟောတကယ်အမှန်ပါပဲနော်အပြင်ထွက်ရင်တော့တစ်ချိန်လုံးသတိထားပြီးတော့ဆေးရမှာလို့ကျွန်တော်ထင်ပ
ါဟုတ်ကဲ့ပါဆရာ now ဒီပေါ့နော်ပတ်ဝန်းကျင်မှာဒီပိုးတွေမရှိအောင်လို့ဟိုမြန်မာနိုင်ငံမှာအရင်ကထုံနေဖြူတယ်ပေါ့နော်ထုံနေဖြူတော့တော်တော်လေးတက်တာတယ်လို့ဆရာပြောပြပါတယ်အခုလောလောဆယ်မှာဒါမျိုးတွေဆက်ပြီးတော့လှုပ်ဖို့တင့်မတင့်ပြောပြပေးပါလား
ဒီထုံဖြူတဲ့ pH ပြောင်းလိုက်တယ်ဆို pH ပြောင်းတဲ့ပုံမှာလဲကိုရိုနာဗိုင်းရပ်စ်ရဲ့သက်ရောက်မှုကဟောသွားရှိတယ်လို့ယူဆကြတာပေါ့ကိုရိုနာဗိုင်းရပ်စ်ကဒီ pH တချို့မှာတော့သူမတည်နေနိုင်ဘူးသူမကြိုက်ဘူးပေါ့လူရဲ့အသား pH လူရဲ့ကိုယ်ခန္ဓာ pH ကတော့ကျွန်တော်တို့8ပေါ့ဝင်ကြတော့ရှိတာပေါ့ထုံးလို့เนาะဒီကလိုရင်းတော့လို့ပါလာပြီဆိုရင်တော့သူက pH ကနည်းနည်းပြောင်းသွားတယ်ကလိုရင်းကတော့သူကထုံးတဲ့အတိုင်းပေါ့ဟောဘလိုပဲ virus ဆိုစုပဲကောင်းမှုဆိုသူကဝင်ကတော့စတယ်အဲကြောင့်ဒီထုံးဆိုတော့မမမသုံးရတဲ့အဓိကထုံးက calcium hypochlorite ဖြစ်တယ်အဲ calcium hypochlorite ဆိုတာကျွန်တော်တို့ကဒီမြန်မာတွေကခေါ်ကြတော့ဒီအော်ကြီးချွတ်ကြီးဆေးလို့ခေါ်တာပေါ့နော်ဒါမှမဟုတ်ကျွန်တော်တို့က raw အနေနဲ့ဒီသုံးတဲ့ထုံးပုံမှာဖြတ်ထားတဲ့အတွက်အဲ့ဒီဟာကို raw အနေနဲ့သုံးတယ်ဒီအချမ်းပေါ့ကုန်ချမ်းအနေနဲ့သုံးထားတဲ့ဒီထုံးတွေဖြစ်တဲ့အတွက်အမှန်တမ်းဟိုကောင်းပါလေအခုလောလောဆယ်ကတော့ဒီရန်ကုန်မြို့လေကောင်းပါလေဘာတွေကကျွန်တော်တို့ထုံးဖြူတာမရှိတော့ဘူးအရင်တော့ကတော့ဟောကြာစားတင်ကြောင်းတွေဘာတွေထုံးတွေဖြူတာရှိပါအဲ့တော့တဲ့အောင်ခုကတော့ဟိုကောင်းပါလေသို့တော့လက်ဆေးတော့အများကြီးမထီအောင်ပါဘူး
ဒေါက်တာခင်မောင်ညိုရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့မြေပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော
်။ဒေါက်ခင်မျိုးတက်စီစဉ်တင်ဆက်တာဖြစ်ပါရဲ့ရှင်။အခုလိုမျိုး VOA ကတင်ဆက်ပေးနေတဲ့ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်အစီအစဉ်လေးအားလုံးကိုဒီရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေပြီးတော့လဲထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဒါရီကိုဓာတ်ရိုက်နားယူဖန်းယူကြည့်ရှုလို့ရတဲ့အပြင်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ Facebook စာမျက်နှာတို့ကနေပြီးတော့လဲထုတ်လွှင့်ပေးသားသတင်းတွေအစီအစဉ်တွေကိုအချိန်မရွေးနားဆင်နိုင်ကြည့်နိုင်ဖန်နိုင်ပါတယ်။အခုတစ်ခါတော့တောက်ကြနေကြပဲအတွက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းကတက်လက်ကြီးညာပေးပါအောင်မယ်ရှင်။
ရင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာအပါအဝင်အရသာပြည်သူတွေပေါ်တိုက်ခိုက်မှုတွေဟာနိုင်ငံတကာလူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေကိုချိုးဖောက်နေတဲ့အတွက်အစ်လိုရက်ကိုရပ်တန့်မှုအမေရိကန်ပြည်ထောင်စု UK နော်ဝေးနယူးဇီလန်ဩစတြေးလျကနေဒါဆွစ်ဇာလန်မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂတန်ယုံနဲ့ဥရောပသမဂ္ဂဖွဲ့ဝင်နိုင်ငံတွေရဲ့တန်ယုံတွေကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်တိုက်ခိုက်မှုတွေကြောင့်ထောင်နေကြတဲ့ပြည်သူတွေအိုးအိမ်ဆုံးခွာထွက်ပြေးနေရပြီးလူသားစာနာထောက်ထားမှုအကူအညီတွေရေးပေါ်လိုအပ်နေတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာတာဝန်ကြီးတွေတန်ယုံရာယီတာဝန်ခံတွေတန်ယုံအကြီးအကဲတွေပူးပေါင်းလက်မှတ်ရေးထိုးထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မလေးရှားနိုင်ငံမှာမကြာသေးခင်ကရေကြီးမှုတံကိုပြပရွှေပြောင်းလူသားတွေအပြင်းထန်ခံစားခဲ့ကြရပြီးတာဝန်ရှိသူတွေကလေးလူစုပြစ်ပယ်ထားတယ်လို့ခံစားရတဲ့အကြောင်းအင်ဒိုနီးရှားလူသားတွေကိုကိုးကားပြီး AP သတင်းမှာရေးထားပါတယ်။ထိုင်းနိုင်ငံရှေ့မြောက်ပိုင်းကကလာဆင်းပြည်နယ်မှာအိုမီကရွန်ဗီဇမျိုးကွဲကိုရိုနာဗိုင်းရပ်စ်ပိုးလူတူးကနေတူစတဲ့ကူးစက်တဲ့ပထမဆုံးဖြစ်ရရှိခဲ့တယ်လို့တာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။ Omicron ဗီဇမျိုးကွဲကိုရိုနာဗိုင်းရပ်စ်ပိုးသစ်ကူးစက်မှုတွေတိုးလာနေတဲ့ကြားမှာပဲ Christmas နဲ့နှစ်တကူရာသီအလရဲ့အတွင်းအမေရိကန်မှာလူတန်းနဲ့ချီပြီးတော့ခီးထွက်နေကြပါတယ်ခင်ဗျာ
။ကိုကျော်ကျော်သိန်းကဒီနောက်ဆုံးရသတင်းတွေကြေညာပေးခဲ့တာပါရှင်။ VOA မြန်မာပိုင်းရဲ့ဒီဇင်ဘာလ24ရက် Christmas အကြိုညပဲအတွက် VOA အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။အခုညပဲအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆုမွန်ဖြစ်ပြီးတော့စက်ပိုင်းအင်ဂျင်နီယာတွေကတော့ Nashwan Kelly နဲ့ John Dryden တို့ဖြစ်ပါတယ်။နောက်ပိုင်းဒီစနေနေ့မနေ့ VOA အစီအစဉ်တွေကို 12.7MHz, 9.41MHz နဲ့9.89MHz တို့ကနေလည်းဖမ်းယူနိုင်ပါတယ်။ VOA ပရိသတ်တွေအားလုံးအတွက်အေဂျန်ငင်းချန်နဲ့ Christmas ပွဲတော်ကိုဖြတ်သန်းနိုင်ကြပါစေရှင်။ကျွန်မဆုမြတ်ပါမှာ
This program has come to you from the Voice of America, Washington.